Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်အောက်တိုဘာလ9ရက်တနင်္လာနေ့မနက်ဖြန် VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32.49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုဆောင်မိုးဝေနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။တူရကီမှာရှိတဲ့အမေရိကန်တန်ယုံကပြူဝင်းဗီဇာထုတ်ပေးတာကိုယာယီဆိုင်ငံကြောင်းတနင်္လာနေ့ကကြေညာပါတယ်။ရခိုင်ပြည်နယ်မှာလုပ်တဲ့စစ်ဆေးရေးကြောင့်ဒုက္ခသည်တွေထွက်ပြေးရတဲ့အတွက်မြန်မာစစ်ဘက်ကိုတန်ခတ်အရေးယူဖို့ EU နဲ့အမေရိကန်ကစဉ်းစားနေတယ်လို့ Reuters သတင်းဌာနကရေးပါတယ်။ဘင်္ဂလားဒေ့ရှ်ပြည်ထောင်ဝန်ကြီးဒီလအတွင်းမြန်မာနိုင်ငံကိုသွားပြီးဒုက္ခသည်တွေပြန်ပို့ဖို့ကိစ္စဆွေးနွေးမယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်ကနားဆင်ရမယ့်အစီအစဉ်တွေနဲ့အရင်ဆုံးထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်အမြင့်သူမြို့ဝဖြစ်ကြောင်းတည်ထောင်ဆောက်ထုတ်ပေးတဲ့ဌာနတွေကိုတွားရောက်ကြည့်ရှုခဲ့တဲ့မြန်မာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနညွှန်ချုပ်ဟာထိုင်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်
။ဒါမြန်မာကိုပို့ပြီးချပါနဲ့။ What's up topic? ထိုင်း immigration ပါလေ။ထိုင်း DUI ပါလေ။ထိုင်းကျမ်းမာရေး
ဘာကောင်းမြို့မြန်မာတန်ယုံကအလုသမာတန်အရာရှိရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမှာတော့မြန်မာရွှေ့ပြောင်းအလုသမာတွေရဲ့ပညာရေးနဲ့ကျန်းမာရေးကိုကူညီဆောက်ရှောက်ပေးနေသူဒေါက်တာစင်တီယာမောင်နဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ရမှာပါဒုတိယပိုင်းအစီအစဉ်မှာမြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းသုံးသပ်ချက်အပြင်ကမ္ဘာတစ်လွှားကထူးခြားစံပြတဲ့သတင်းစုံလင်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးစံမိုးဝေတို့ကကြေညာပါမယ်ရှင်
တူရကီနိုင်ငံကနေတင်တဲ့ရွှေ့ပြောင်းနေထိုင်ခြင်းမဟုတ်တဲ့ပြည်ဝင်ခွင့်ဗီဇာလျှောက်လာတွေအားလုံးကိုယာယီရထားလိုက်တယ်လို့အန်ကာရာမှာရှိတဲ့အမေရိကန်တန်ယုံကပြောပါတယ်။မကြာသေးခင်ကဖြစ်ပျက်တွေကြောင့်အမေရိကန်တန်အဖွဲ့ရဲ့နေရာတွေနဲ့လူပိုးကိုယ်တွေရဲ့လုံခြုံရေးပေါ်တူရကီအစိုးရရဲ့အခိုင်အမာရှိမှုကိုအမေရိကန်အစိုးရအနေနဲ့ပြန်ပြီးဆန်းစစ်သုံးသပ်နေရတယ်လို့တနင်္လာနေ့တန်ယုံထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဘာကြောင့်အဲ့ဒီလိုပြန်ပြီးဆန်းစစ်နေရတယ်ဆိုတာကိုရောဘယ်လောက်ကြာကြာဆိုင်းငံ့ထားမယ်ဆိုတာကိုရောထုတ်ပြန်ချက်မှာရှင်းလင်းဖော်ပြမထားပါဘူး။ဆန်းစစ်သုံးသပ်တာကိုဆက်လုပ်နေချိန်တွင်တန်ယုံနဲ့ကောင်စစ်ဝင်ယုံတွေကိုလာတဲ့ဧည့်သည်အရေအတွက်ကိုရှော့ချရေးအတွက်ရွှေ့ပြောင်းနေထိုင်ခြင်းမဟုတ်တဲ့ဗီဇာထုတ်ပေးတဲ့လုပ်ငန်းကိုတူရကီနိုင်ငံကအမေရိကန်တန်တမာရေးနေရာဌာနတွေအားလုံးမှချက်ချင်းဆိုင်းငံ့ထားလိုက်ပြီလို့တန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။ဒါ၏ပိုင်းတွင်မှာပဲအမေရိကန်မှာဗီဇာထုတ်ပေးတာကိုဆိုင်းငံ့လိုက်ပြီဆိုပြီးအမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာပါတဲ့စာသားတွေအကြောင်းပြချက်တွေအတိုင်းရေးသားထားတဲ့ထုတ်ပြန်ချက်တစ်ခုနဲ့တူရကီဘက်ကလည်းလက်တုံ့ပြန်လိုက်ပါတယ်။
မြောက်ကိုရီးယားအစိုးရပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ကဖိအားပေးမှုတွေဆက်လက်ပြုလုပ်နေကြချိန်မှာသူ့နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ဟာကျူးကျော်ရန်စမှုတွေကိုခုခံကာကွယ်နိုင်ရေးအတွက်အဖို့တန်တဲ့ဓာတ်တလဲဖြစ်ပါတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကပြတ်သားစွာပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ကနိုင်ငံရဲ့ဩဇာကတိမကြီးမားတဲ့အလုသမားပါတီဘိုးကော်မတီကိုစနေနေ့ကပြောဆိုရမှာနျူကလ িয়ার လက်နက်တွေဟာနိုင်ငံရဲ့အချုပ်အခြာအာဏာတည်တံ့စေဖို့နဲ့သူ့ရဲ့အဆိုအရအမေရိကန်နယ်ချဲ့တွေရဲ့ကာလရှည်ကြာနျူကလ িয়ার ချင်းချောက်နေမှုတွေကိုဟန်တားဖို့ရမှာအကောင့်နဲ့အဟန်တားဖြစ်တယ်လို့ပြောဆိုတဲ့အကြောင်းနိုင်ငံပိုင်မီဒီယာမှာဖော်ပြထားပါတယ်။ဒါပေမဲ့မြောက်ကိုရီးယားနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုဂျပန်တောင်ကိုရီးယားနိုင်ငံအပါအဝင်တခြားနိုင်ငံတွေနဲ့ရင်ဆိုင်ဖို့ကြိုးပမ်းနေတဲ့သူ့ရဲ့နျူကလ িয়ার လက်နက်တည်ဆောက်ရေးကိစ္စတွေကြောင့်နိုင်ငံတကာရဲ့အခြေအနေတွေရှုပ်ထွေးမှုတွေဖြစ်စေတဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ကအတိအမှတ်ပြုပြောဆိုလိုက်ပါတယ်။သူ့နိုင်ငံရဲ့နျူကလ িয়ার ပို့ကုန်ဒီခါမှာခင်ဗျာသူ့နိုင်ငံရဲ့နိုင်ငံခြားပို့ကုန်ဝင်ငွေထိခိုက်အောင်ကုလသမဂ္ဂကအရေးယူပိတ်ဆို့မှုတွေပြုလုပ်နေချိန်မှာမြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုရှိစေရေးအတွက်ဆက်လက်ကြိုးပမ်းလှုံ့ဆော်သွားမှာဖြစ်တဲ့အကြောင်းကင်ကပြောပါတယ်။အခြေအနေတွေတင်းမာခက်ထန်နေချိန်မှာမြောက်ကိုရီးယားနိုင်ငံအနေနဲ့တုံလုပ်ဖို့ရရင်ဆိုင်နေရပေမဲ့စီးပွားရေးကတော့တိုးတက်မှုရှိနေတယ်လို့ကင်ကပြောကြားလိုက်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သူနဲ့ပါတီတခုတည်းဖြစ်တဲ့တန်နစီပြည်နယ်ထက်လွတ်တော်မှဘော့ဘ်ခေါ်ကာတို့အကြားအပြန်အလှန်ဝေဖန်ပုတ်ခတ်တဲ့စကားတွေထွက်ထားမှရေးခဲ့ကြပါတယ်။မစ္စတာခေါ်ကာယူကော့ဘွယ်ပြောင်းဝင်တာကိုထောက်ခံဖို့သူကတောင်းပန်ခဲ့ပေမဲ့ငြင်းခဲ့တာကြောင့်မစ္စတာခေါ်ကာယူကော့ဘွယ်မဝင်ပဲထွက်လိုက်တာလို့သမ္မတထရမ့်ကရေးပါတယ်။သူဟာစိုးရွားတဲ့အီရန်သဘောတူညီချက်တွေအဓိကတောင်းဝန်ရှိသူဖြစ်တယ်လို့လည်းသမ္မတကရှိပါတယ်။ဒါကြောင့်ခေါ်ကာဟာမကောင်းမြင်အတန်တတန်ဖြစ်နေပြီးတော့မိမိတို့ရဲ့လုပ်ငန်းကြီးတွေကိုဟန်တားနှောက်ယှက်မဲ့သူဖြစ်မယ်ဆိုတာအပြည့်အဝခံမှန်းထားတယ်။ယူကော့ဘွယ်ဝင်ဖို့တတ်သိရှိသူမဟုတ်ဘူးလို့လည်းသမ္မတကရှိပါတယ်။မစ္စတာခေါ်ကာကလည်းသမ္မတအိမ်ပြုတော်ဟာနေဘက်လူကြီးဌာနဖြစ်လာနေတာရှက်ဖွယ်ပဲလို့မိနစ်ပိုင်းအတွင်းမှာပဲ Twitter မှာပြန်ရေးပါတယ်။ ဒီမနေ့တာဝန်ကျတဲ့တယောက်အလုံးမဝင်ခဲ့တာတေချာရဲလို့လည်းရှိပါတယ်။အထက်လူတော်နိုင်ငံဆက်ဆံရေးကော်မတီဥက္ကဋ္ဌဘော့ဘ်ခေါ်ကာဟာ2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကမစ္စတာထရမ့်ကိုအထင်အရှားထောက်ခံခဲ့သူတူပါ။ဒါပေမဲ့မစ္စတာထရမ့်သမ္မတဖြစ်သွားပြီးကတည်းကသူ့ရဲ့ Republican တပါတီဒဲဝင်လွှတ်တော်မှတ်ကိုသမ္မတထရမ့်ကပို့ပို့ပြီးထိုးနှက်ဝေဖန်လာနေခဲ့တာပါ
။စပိန်နိုင်ငံကတာလိုနီးယားဒေသခံပြည်သူတွေဟာစပိန်နိုင်ငံကနေခွဲထွက်ဖို့အတွက်ဒေသအစိုးရရဲ့ဆန့်ကျင်ကန့်ကွက်တဲ့အနေနဲ့ဘာစီလိုနားမှာတနင်္ဂနွေနေ့ကဆန္ဒပြသခဲ့ကြပါတယ်။ဒီပွဲကိုစီစဉ်သူတွေကလူထု6သိန်းကျော်ပါဝင်ဆန္ဒပြခဲ့ကြတယ်လို့ပြောပေမဲ့ရဲတပ်ဖွဲ့ကတော့ဆန္ဒပြပွဲမှာပါဝင်သူဥယျာဉ်3သိန်းခွဲရှိတယ်လို့ဆိုပါတယ်။ဆန္ဒပြပွဲမှာပါဝင်သူတဦးကသူတို့အနေနဲ့ဘာမှမပြောဘဲညီနေတာကြာခဲ့ပြီလို့ပြည်သူ့သတင်းဌာန AFP ကိုပြောပါတယ်။ကတာလိုနီးယားပြည်နယ်ပြည်သူတွေဟာလွတ်လပ်ရေးပေးဖို့အတွက်ပြီးခဲ့တဲ့သတင်းပတ်အတွင်းတခဲနဲ့မဲပေးဆုံးဖြတ်ခဲ့ကြပါတယ်။အစိုးရကတရားဝင်မဟုတ်ဘူးလို့တတ်မှတ်ထားတဲ့အဲ့ဒီမဲဆန္ဒပြပွဲမှာ90ရာခိုင်နှုန်းကစပိန်ကနေခွဲထွက်ဖို့မဲပေးခဲ့ကြပါတယ်။ဒါပေမဲ့မဲပေးသူအရေးအတွက်ဟာမဲဆန္ဒပြပိုင်ခွင့်ရှိသူအရေးအတွက်ရဲ့ထက်ဝက်မကရော့ကျနေပါတယ်။ဆန္ဒသဘောထားကောက်ယူတဲ့စစ်တမ်းတွေရကတာလိုနီးယားဒေသခံအများစုဟာလွတ်လပ်ရေးကြေညာဖို့ထက်စပိန်နိုင်ငံအတွင်းမှာဆက်လက်ပြီးတော့ရှိနေစေခြင်းသူတွေအရေးတွက်ကများပြားနေကြောင်းပြသနေပါတယ်ခင်ဗျာ
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တနင်္လာနေ့မနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ရိုဟင်ဂျာမွတ်စလင်5သိန်းကျော်နိုင်ငံတွေကနေထွက်ပြေးသွားရအောင်လုပ်ခဲ့တဲ့စစ်စီရေးတစ်ခုကြောင့်မြန်မာစစ်ဖက်ကောင်ဆောင်တွေအပေါ်အတိအကျဥတီချက်ထားတဲ့တန်ခတ်အရေးယူမှုတွေချမှတ်ဖို့ဥရောပသမဂ္ဂ EU နဲ့အမေရိကန်ပြည်ထောင်စုတို့ကစဉ်းစားနေတဲ့အကြောင်းဒီဆွေးနွေးမှုတွေနဲ့နှီးဆက်တဲ့တာဝန်ရှိသူတွေကပြောတယ်လို့ရိုက်တာသတင်းတပုတ်မှရေးထားပါတယ်။ဒီအကြက်တဲကိုတုံ့ပြန်လှုံ့ဆော်ရေးဆွေးနွေးနေကြတာတွေထဲမှာထိတ်တန့်စစ်ဗိုလ်ချုပ်တွေကိုအတိအကျဥတီတဲ့တန်ခတ်အရေးယူမှုတွေချမှတ်ရေးရလဲနီလန်မျိုးမျိုးတဲ့တစ်ခုအပါအဝင်ဖြစ်တယ်လို့ဝါရှင်တန်ရန်ကုန်နဲ့ဥရောပမှာတာဝန်ရှိသူတရားစင်ကျော်နဲ့တွေ့ဆုံဆက်သွယ်မေးမြန်းတာကနေတည်ထားရတဲ့အကြောင်းရိုက်တာသတင်းကဖော်ပြပါတယ်။အခုချိန်ထိတော့ဘာဆုံးဖြတ်ချက်မှချထားတာမရှိသေးပဲအမေရိကန်နဲ့ EU တို့ကဒီကိစ္စကိုလောလောဆယ်မှာစိုင်းထားဖို့ဆုံးဖြတ်နိုင်ချေရှိတယ်လို့လည်းသတင်းရင်းမြစ်တွေကပြောပါတယ်။အကြမ်းဖက်အခြေအနေတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကိုအကူအညီတွေတိုးပေးဖို့ဆွေးနွေးတာတွေလည်းရှိတယ်လို့ဆိုပါတယ်။ EU နိုင်ငံသားရေးဝန်ကြီးကောင်စီမှအောက်တိုဘာလ16ရက်နေ့ကျရင်မြန်မာအရေးဆွေးနွေးဖို့ရှိပေမဲ့တန်ခတ်အရေးယူမှုတစ်ခုခုနဲ့ပတ်သက်လို့အဲ့ဒီလောက်မြန်မြန်လှုပ်လာမယ်လို့တော့မျှော်လင့်မထားပါဘူး။မြန်မာစစ်ဘက်ကိုနောက်ထပ်ပြားပေးလို့လည်းအတွက်ရခိုင်ပြည်နယ်အကြက်တဲကိုအစည်းအဝေးအစီအစဉ်ထဲမှာထည့်သွင်းရေးဒိမတ်နိုင်ငံကလှုံ့ဆော်ခဲ့တယ်လို့ဒိမတ်ဖွံ့ဖြိုးတိုးတက်မှုဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဦးလထွန်းနီယက်စ်ကရိုက်တာသတင်းဌာနကိုပြောပါတယ်။တမရကောက်ဝေးဦးစီချုပ်ဘူဂျိုမူကြီးမင်းအောင်လှိုင်နဲ့တခြားဘူဂျိုအတော်များများအပြင်ရိုဟင်ဂျာကြေးရွာတွေကိုမီးရှို့ခဲ့တယ်လို့စွပ်စွဲခံထားရတဲ့ရခိုင်ပြည်သူ့စစ်အဖွဲ့ခေါင်းဆောင်တွေကိုပါတန်ခတ်အရေးယူဖို့စဉ်းစားနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ထဲမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေနဲ့နှီးဆက်တဲ့ဝါရှင်တန်အခြေစိုက်အမေရိကန်တာဝန်ရှိသူတဦးကပြောတာကိုလည်းရိုက်တာသတင်းမှာဖော်ပြထားပါတယ်။တန်ခတ်အရေးယူမှုတွေချမှတ်ဖို့အဆုံးဖြတ်ကြမယ်ဆိုရင်တော့ပိုင်ဆိုင်ပစ္စည်းတွေကိုထိန်းချုပ်တာအမေရိကန်ကိုလာရောက်ခွင့်ပိတ်ပင်တားမြစ်တာတန်ခတ်အရေးယူခံရသူတွေနဲ့စီးပွားရေးမလုပ်ဖို့အမေရိကန်နိုင်ငံသားတွေကိုတားမြစ်တာနဲ့တခြားအရေးယူမှုတွေကိုအမေရိကန်ကလှုံ့ဆော်နိုင်မှာဖြစ်ပါတယ
်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ရိုဟင်ညာတွေကိုပြန်လည်လက်ခံရေးကိစ္စဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်ပြည်ထောင်ဝန်ကြီးအဇဒူဇမန်ခန်ဟာဒီလအတွင်းမြန်မာနိုင်ငံကိုတွားရောက်မယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့ကုစရေအဖွဲ့ရဲ့အောက်တိုဘာလ1ရက်နေ့ကနေ3ရက်နေ့အထိခီးစဉ်တွင်ဘင်္ဂလားဒေ့ရှ်ပြည်ထောင်ဝန်ကြီးမြန်မာနိုင်ငံကိုလာဖို့မြန်မာပြည်ထောင်ဝန်ကြီးကဖိတ်ကြားခဲ့တဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ပြည်ထောင်ဝန်ကြီးလာမယ်ဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။ရိုဟင်ဂျာတွေအားလုံးမြန်မာနိုင်ငံဘက်ကိုအောင်မြင်မြင်ပြန်ပို့ခြင်းတယ်လို့ဝန်ကြီးခန့်ကပြောပါတယ်။ဒုက္ခတွေကိုအမြန်ပြန်ပို့နိုင်ရေးကိစ္စဟာသူခီးစဉ်တွင်အဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်တယ်လို့လည်းဆိုပါတယ်။ရိုဟင်ဂျာဒုက္ခတွေရဲ့ကိုယ်ရေးအချက်လက်တွေကောက်ယူဖို့စခန်းတွေကိုဘင်္ဂလားဒေ့ရှ်ဆိုရကနေဖွင့်လှစ်ထားပြီးဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်။ဒီတော့တွင်မှာပဲဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့ထောင်ပေါင်းများစွာသောရိုဟင်ဂျာဒုက္ခတွေကြားထဲမှာအာဟာရမပြည့်ဝတဲ့အခြေအနေကြေကြေပြန့်ပြန့်ဖြစ်နေတယ်လို့အကူအညီပေးအဖွဲ့တွေက တနေ့ကနေ့မှပြောပါတယ်ရိုဟင်ဂျာဒုက္ခသည်90ရာခိုင်နှုန်းနီးပါးကတနေ့ကိုထမင်းတနက်ပဲစားနေရတယ်လို့ပြောတဲ့အကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့ဆက်သွယ်ရေးမန်နေဂျာဖြစ်တဲ့ဆာကီဖာဇူလာကပြောပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအနေနဲ့ဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ထိမှလက်ထပ်တာမလုပ်ရဘူးလို့ပြည်ပြင်းတမ်းမြင်ထားတဲ့ကြမှာပဲအဲ့ဒီလိုလက်ထပ်ပေါင်းသင်းတာတွေဆက်ရှိနေပါတယ်အခုနောက်ဆုံးဖြစ်ရတဲ့ခုမှဆိုရင်အသက်20ရွယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားရှူဝိုက်ဖိုစင်ကအသက်16နှစ်ပြည့်ရိုဟင်ဂျာမျိုးသမီးရာဖီဇာနဲ့အာဏာပိုင်တွေမသိအောင်လုံခဲ့တဲ့တလကလက်ထပ်ထားခဲ့တယ်လို့ဂျူဝဲရဲ့ဇာတိစင်ဂယ်မျိုးရဲတပ်ဖွဲ့ကပြောပါတယ်ရာဖီဇာနဲ့သူရဲ့မိဘတွေဟာစင်ဂယ်မျိုးကမွတ်စလင်ဘာသာရေးဆရာတူအိမ်မှာခိုးလုံနေကြတာပါသူတို့လက်ထပ်ထားတာကိုရဲကတီးသွားပြီးနောက်မှာတော့ရာဖီဇာနဲ့သူမိဘတွေကိုစင်ဂယ်မျိုးကနေကီလိုမီတာ650ဝေးတဲ့ခေါက်ဆက်ဘဇားကဒုက္ခသည်စခန်းကိုပို့လိုက်ပါတယ်ဂျူဝဲဟာရာဖီဇာနောက်ကိုလိုက်သွားပြီးဒုက္ခသည်စခန်းတစ်ခုပြီးတစ်ခုလိုက်ရှာခဲ့ပြီးတဲ့နောက်နောက်ဆုံးမှပြန်တွေ့ပြီးလက်ထပ်လိုက်ကြတယ်လို့ဒါကာထရီဘျူးသတင်းဌာနကရေးပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားဖြစ်ဖို့အတွက်ဒုက္ခသည်တွေကနိုင်ငံသားတွေကိုလက်ထပ်ယူမှာကိုအစိုးရကစိုးရိမ်လာကြောင်း2014ခုနှစ်မှာဥပဒေထုတ်ပြီးပိတ်ပင်တားမြစ်ထားတာပါ။ဒါပေမဲ့လည်းဂျူဝဲရဲ့မိသားစုကတော့သူတို့သားလုပ်တာကိုလက်ခံပြီးဒါဟာချစ်ချင်းမေတ္တာသက်သက်ဖြစ်ပြီးနိုင်ငံသားဖြစ်ဖို့ဆိုတာနဲ့မဆိုင်ဘူးလို့ပြောပါတယ်။ခရီးယံဘာသာဝင်တွေနဲ့တခြားဘာသာဝင်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလက်ထပ်လို့ရရင်ရိုဟင်ဂျာတယောက်ကိုကျွန်တော်သားလက်ထပ်တာဘာများမှားလို့လဲဘင်္ဂလားဒေ့ရှ်မှာလာပြီးခိုးလုံနေတဲ့မွတ်စလင်တူဦးကိုသူကလက်ထပ်လိုက်တာပဲလို့ဂျူဝဲရဲ့ဖခင်ဘာဘူးဟူစိန်က AFP သတင်းဌာနကိုပြောပါတယ
်အမေရိကန်ကန်ယူရန်မက္ကဆီကိုပင်လယ်ခွေကိုဥတီပြီးတော့ဝင်ရောက်လာတဲ့နေလို့အမိရတဲ့ဟာရီကိန်းမုန်တဲ့ဟာအာရော့သွားကအပူပိုင်းမုန်တိုင်းအဖြစ်နဲ့ဒီနေ့ကနေ့နေ့မှာနိုင်ငံရဲ့တောင်ပိုင်းဒေသကိုရွေ့ရှားတိုက်ခတ်လျက်ရှိပါတယ်မုန်နဟာစနေနေ့ကုန်းတွင်းပိုင်းကိုဝင်ရောက်လာချိန်မှာတနာယီကို86မိုင်နှုန်းလောက်နဲ့တိုက်ခတ်ခဲ့ပါတယ်။ဒါပေမဲ့ကုန်းတွင်းပိုင်းကိုဝင်ရောက်တဲ့အချိန်မှာအားပျော့သွားပြီးတော့တိုက်ခိုက်မှုနှုန်းဟာတနာယီကို34မိုင်နှုန်းလောက်ထိပဲရော့ကျသွားတယ်လို့ဆိုပါတယ်။ဒီမုန်နဟာတနင်္လာနေ့သို့မဟုတ်အင်္ဂါနေ့လောက်မှာအပူတိုင်းမုန်နအဆင့်ကနေပြည့်ပြည့်သွားလိမ့်မယ်လို့မျှော်လင့်ရပါတယ်။မုန်နတိုက်ခတ်မှုကြောင့်အမေရိကန်တောင်ပိုင်းဒေသမှာရေကြီးရေလျှံမှုတွေလျက်စစ်တအားပြတ်တောက်မှုတွေရှိခဲ့ပေမဲ့လွန်ခဲ့တဲ့သတင်းပတ်အတွင်းပြည်내တော်တော်များများမှာဖြစ်နေကာရေဘီယံဒေသမှာဖြစ်ပွားခဲ့တဲ့ဟာရီကိန်းမုန်တိုင်းဟာဗေးအာမာမာရီယာစတာတွေလောက်မဆိုးရွားဘူးလို့ဆိုပါတယ်ဒါပေမဲ့နေ့မုန်တိုင်းကြောင့်အမေရိကတိုက်အလဲပိုင်းမှာတေဆုံးသူ22ယောက်ထက်မနည်းရှိခဲ့ပြီဖြစ်ပါတယ်ခင်ဗျာ
အော်တိုဘာလကိုရက်တနင်္လာနေ့မနေ့ဖက်ထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေဥစားမိုးဝေတို့ကြေညာပေးခဲ့တာပါ VOA တာလွှင့်အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာ Radio စီစဉ်ထုတ်လွှင့်ချိန်နဲ့တပြေညီဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုရင်ဆုံးတော့ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေဘက်ကိုပြောပြပါမယ်ထိုင်းနိုင်ငံမှာတရားမဝင်အလုပ်လုပ်နေကြသူတွေအတွက်မြန်မာအစိုးရကမြေသူမြေဝါဖြစ်ကြောင်းအထောက်အထားစာအုပ် CI ထုတ်ပြနေတဲ့စင်တာတွေကိုမြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးဝင်းရှိန်တွားရောက်ကြည့်ရှုခဲ့ပါတယ် CI စာအုပ်လုပ်တဲ့နေရာတွေမှာပွဲစားတွေကဝန်ဆောင်ကအဖြစ်အခကျင်းငွေအစမတန်ယူနေကြတာကြောင့်ထိုင်းအာဏာပိုင်တွေဝင်ရောက်စစ်ဆေးဖမ်းဆီးနေချိန်မှာပဲအခုလိုတွားရောက်ခဲ့တာဖြစ်ပြီးထိုင်းအလုပ်သမားဝင်ကြီးဌာနကတာဝန်ရှိသူတွေနဲ့လည်းအလုပ်သဘောဆွေးနွေးခဲ့တယ်လို့ဆိုပါတယ်ဒီအကြောင်းကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်မြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးဝင်းရှိန်ဟာအောက်တိုဘာလ3ရက်နေ့ကနေ10ရက်နေ့ထိထိုင်းကိုလာရောက်တဲ့ခီးစဉ်တွင်ထိုင်းနိုင်ငံမှာဖွင့်ထားတဲ့မိသူမိဝါဖြစ်ကြောင်းအထောက်အထား CI စာအုပ်လုပ်ပေးတဲ့စင်တာတွေကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့ပြီးတဲ့နောက်မှာတော့ထိုင်းအလုပ်သမားဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့ဆွေးနွေးမှုလုပ်ခဲ့တာပါဒီဆွေးနွေးမှုတွေမှာတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံလုံးကအားနည်းချက်တွေရှိတဲ့အကြောင်းဆွေးနွေးဖြစ်ခဲ့တယ်ဆိုပြီးဘန်ကောက်မြို့မြန်မာတန်ယုံကအလုပ်သမားတန်ရာရှိဦးမိုးအောင်ခိုင်ကဆိုပါတယ
်ထိုင်းအလုပ်သမားဝန်ကြီးဌာနနှစ်ချုပ်ကနေမှကျွန်တော်တွေ့ကြပါတယ်အဲ့ချိန်မှာကျွန်တော်ရဲ့ဘုံမီးဝတ်ရှိန်ပေါ့နော်နှစ်ချုပ်ကြီးတဲ့ပြောပါတယ်ဒါတော့ကျွန်တော်မြန်မာကိုပို့ပြီးချပါနဲ့ဝါဆော့စာပစ်လို့ထိုင်းအမီဂရေးရှင်းပါတယ်တိုင်းဒီယူကြီးပါတယ်တိုင်းကျမ်းမာကြီးပါတယ်ကျွန်တော်တို့ကကျွန်တော်တခုပဲရှိတယ်ကျွန်မတခုပဲရှိဟိုဒီဘက်ကဆိုင်းကယူတော့သူကန်နဘုတ်ယူတာကျွန်တော်လာကနေ one shot service နဲ့တည်းကျွန်တော်နိုင်ငံကိုပုံချတာမျိုးကျွန်တော်ပြောပါနဲ့လို့ကျွန်တော်ပြောကျွန်တော်တို့ကဖမ်းပါလို့ကျွန်တော်ပြောပွဲစားတဲ့ဖမ်းဆိုင်းပွဲစားတဲ့ဖမ်းကျွန်တော်ပွဲစားတဲ့ဖမ်းလို့ချင်းနေကလုံးကနှစ်ဖက်သုံးပါအားနည်းချက်အားလုံးကျွန်တော်ရှိတာကြီးဒါပေမဲ့အားနည်းချက်များသုံးပြီးဆိုင်းရအဖြစ်
Tango layout the keys in doing. New giant mujo, Uin Sheha, Lotamaye saw any that a poor city will let twist on a bee, a teenage will mimi and get beaten now. Banga Mahatai, Chimai, Songkala, Janau Vesal Sari, Nia Bonson with Toyo Tissue City Gabare, CN Sakamp and Hari, Nia Gogu Shibi, the Chani Ari Maro, we did a Samatan, Kaurari, Matuyabi May, Mahatai Sakantin and Nimaro. ပွဲစားတွေနဲ့ပြဿနာရှိတာကိုတော့တွေ့ရတယ်လို့ဆိုပါတယ်အဲ့ဒီလိုမျိုးဦးဝင်းရှိန်လာရောက်နေတဲ့အချိန်မှာပဲထိုင်းနိုင်ငံဘက်ကလည်းမဟာချိုင်းဒေတာကစီအန်စခန်းတွေကိုနေ့စဉ်လိုလိုဝင်ရောက်စစ်ဆေးမှုတွေလုပ်ခဲ့ပြီးထိုင်းနဲ့မြန်မာပွဲစားတွေကိုဖမ်းဆီးနေတာတွေလည်းရှိနေတာပါနှစ်နိုင်ငံအစိုးရကတတ်မှတ်ထားတဲ့ဈေးနှုန်းအရအလုပ်သမားတွေပေးရတဲ့နှုန်းထားကစုစုပေါင်းဘဝင်2000ကျော Hamilton, which is Tonkania in a Patalu, so that Yerari would look for the Joso Tabare, Sienza Candring or Time Sitter Bowing, a Pazonga, Layo Sicilia and a Patalu, the Cholo the Marigaro of Mandai, Zeno and Yaji Piare, Jan Piopia Jadalu, the Chogaro, Yana by Nigu, Jan Yumbi, Mapioya Jabe, so in the Dalle, Lose Mata Chogaro Sugare, Mesam Yuba Maro, Sien Topira Yo Nima, Gomli the Kuga Layo Penabi, Winsam Big Api. ဘန်ဝေတုံးရောက်ခန့်နေတာဒီတော့ရှိပြီးမဟာဆိုင်ဒေသလောက်ထိတော့ကောက်ခန့်နာမျိုးတွေမရှိပေမဲ့ဝင်ငွေနဲ့တဲ့မဲဆောက်လို့နေရာမျိုးမှာလဲဒီလိုဝင်ဆောင်ကတောင်းတာတွေဟာမဖြစ်သင့်ဘူးလို့လဲအလို့သမားရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင်
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်အခုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ရပါမယ် ထိုင်းနိုင်ငံမှာအစိုးရကစစ်ချက်ထားတဲ့လူဝင်မှုဆိုင်ရာဥပဒေတွေကြောင်းထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလူသမားတွေအပြင်မြန်မာနိုင်ငံကပါလာရောက်စေကူတာကြသူတွေအတွက်အခက်အခဲရှိတယ်လို့မဲတော်စည်းကမ်းကိုတီထောင်သူဒေါက်တာစင်တီယာမောင်ကပြောပါတယ်ဒေါက်တာစင်တီယာမောင်ဟာထိုင်းမြန်မာနယ်စပ်မှာနှစ်ပေါင်း30နီးပါးဒုက္ခသည်တွေနဲ့ရွှေ့ပြောင်းမြန်မာအလို့သမားတွေအတွက်ကျန်းမာရေးနဲ့လူမှုရေးလု ဆင်ဒေါက်တာဆင်တီယာမောင်နဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါပြီရှင်
ဒီလွန်ခဲ့တဲ့ဆယ်နှစ်လောက်အစပြီးတော့ကျွန်မတို့ကဒီမက်တော်စီကံကိုဒီနေရာအသိကိုရွှေ့ဖို့အတွက်စပြီးတော့ပြင်ဆင်နေပေါ့နော်။အဲကြောင့်လဲဆိုတော့ဒီနေဆအဒေတာအခြေအနေအရာကြီးမယ်ဆိုရင်လူဦးရေကပို့ပြီးတော့တဖြည်းဖြည်းများလာတာရယ်လက်ရှိဒီကျွန်မတို့လူနာတွေထဲမှာပြည်တွင်းကလာတာရှိသလိုဒီလို နေ့စဉ်နဲ့အများပေါ့နော်ဒီဝင်လိုက်ထွက်လိုက်ရွှေ့ပြောင်းတဲ့လူတွေကလည်းဆက်ရှိနေကြတယ်နောက်တော့ဒီမှာလဲဟိုအထူးစီးပွားရေးစုံတွေဖြစ်လာမယ်ဆိုရင်လူဦးရေပိုများလာမယ်သို့တော်လဲဒီနေ့စားရှိတဲ့လူဦးရေ၈၀၈၅ရာခိုင်နှုန်းလောက်ဟာယာယီနေထိုင်တာဖြစ်ပြီးတော့ရွှေ့ပြောင်းလူတို့တွေဖြစ်တဲ့မိသားစုဝင်တွေဖြစ်တဲ့အခါကျတော့တို့ရဲ့ဒီကျမ်းမာရေးဝန်ဆောင်မှုတွေလိုအပ်မှုတွေရှိတယ ပြီးတော့ဆောင်ရွက်ဖို့ရဲ့နောက်တော့ဒီနှစ်နိုင်ငံမှာရှိတဲ့ကျန်းမာရေးစနစ်နှစ်ခုကြားမှာလက်လှမ်းမမှီသေးတဲ့လူထုတွေအတွက်ပေါ့နော်ဒါဆက်လက်ပြီးတော့ကျန်းမာရေးပညာရေးပေါ့အကာအကွယ်ပေးရေးကိစ္စတွေအားလုံးဆက်လက်ဆောင်ရွက်နိုင်ဖို့ကအရေးကြီးတဲ့ဆိုတဲ့ပုံမှာကျွန်တော်တို့ဒီမက်တော်ဆေးကအစ်ကိုဒီပန်းဖွင့်ဖြစ်တယ်ပေါ့
မြန်မာနိုင်ငံကနေပြီးတော့လဲဆမိုင်းတို့ဆေးကန်းစီမှာဆေးလာကုနေသေးတယ်လို့သိရပါတယ်အရင်တုန်းကတော့ပေါ့နော်ဒီကဒီရွှေပြောင်းလုံသမားတွေကြီးပဲဆိုပြီးတော့အခုဗမာနိုင်ငံဘက်ကပါဆမိုင်းတို့ဆေးကန်းဘက်ကိုလာလာကုနေဆိုတော့ဒီအခြေအနေလေးပေါ့နော်ဒီလူနာအခြေအနေလေးဆမိုင်းတို့ဟိုနိုင်နေနေနေတိုင်းတွင်နိုင်ပါသလား
ကျွန်တော်တို့လူနာပေါ့ခြုံပြီးကြည့်လိုက်ရင်တော့50ရာခိုင်နှုန်းတော့ကတော့ဟိုမြန်မာပြည်ပန်းနေပြီးတော့ဒီဘက်မှာဆေးလာကုတဲ့လူနာဖြစ်တယ်အထူးသဖြင့်တော့အတွင်းလူနာတွေမှာပေါ့အပြင်ပြင်ပလူနာမှာကြတော့ကျမတို့ဒီနေဆက်မှာရှိတဲ့ကရင်ပြည်နယ်ထဲမှာလည်းဟိုဝန်ဆောင်မှုလုပ်ငန်းတွေသူ့ရဲ့ခြေရွာလိုက်ထိဆောက်ထားတာတွေလည်းရှိတဲ့အခါကြတော့ဟိုတာမန်ယောဂလေးတွေကုသနိုင်မယ်လို့ဒီလိုအရေးပေါ့အခြေအနေဖြစ်လာလို့ရှိရင်တော့ထိုင်းဘက်ကိုအရင်ပြန်ကူးလာတာလည်းရှိတယ်ဆိုတော့ဒီလူနာလွှဲပြောင်းတဲ့စနစ်တွေကျမတို့ဒီဆောင်ရင်လည်းကြတော့ဒီဘက်မှာဒီလူနာ50ရာခိုင်နှုန်းပေါ့ကျမတို့လူနာ50ရာခိုင်နှုန်းကဒီပြည်တွင်းထဲကလာတာဖြစ်တယ်ဆိုတော့အဲ့ဒီမှာတော့ဒီတာဖွာတာအစားပေါ့နော်တချို့ဟိုနာတာရှိယောဂါတို့သူ ပုံမှန်သွေးသွင်းနေရတဲ့လူနာတွေရှိတယ်။နောက်တော့တချို့လည်းဟိုအယိုးကျိုးတာတို့ပါလို့ပေါ့နော်။နာတာရှိဖြစ်လာတဲ့လူနာတွေဆိုရင်ဒီကိုလာကြတာရှိတယ်ဆိုတော့ကျွန်မတို့ဈေးကန်းရဲ့အခြေအနေကတော့လက်ရှိကကျွန်မတို့ကရင်140ရှိတယ်။ဒီနေ့ကတော့လူနာအရေးအတွက်က200နဲ့300ပတ်ဝန်းကျင်လောက်မှာလူနာအဝင်ထွက်ရှိတယ်ပေါ့နော်။ပြင်ပလူနာအဝင်ထွက်ရှိတယ်။ဆိုတော့အခက်အခဲတွေကတော့ကျွန်မတို့ဒီလက်ရှိနေရာထိုင်ခင်းနဲ့ကရင်အရေးအတွက်နဲ့ကြည့်မယ်ဆိုရင်တော့လည်းတိတ်ပြီးတော့ဟိုကြည်ကြဲပြန်ပြန်တော့မရှိဘူးပေါ့အခက်ကြက်ကြက်တက်တယ်ပဲရှိပါလားအဲသို့တော်လည်းဒီလုပ်ငန်းစဉ်လည်းပတ်မှုမှာတော့နေရာအစ်စ်မှာတော့နည်းနည်းပို့တော့အခက်ခဲရှိကြတော့သွားရေးလာရေးတွေပေါ့နော်အရင်နေရာလိုမျိုးဟိုသွားရေးလာရေးဘာတိတ်ပြီးတော့လွယ်ကူချောမွေးတာမဟုတ်တဲ့ကြောင့်လူနာတွေအတွက်တော့အထူးသဖြင့်တော့ညရင်ညတာဆိုရင်တော့ပို့တော့အခက်ခဲရှိတယ်ပေါ့နော
်နောက်ဆက်မကြီးကအခုကဆေးကန်းတစ်ခုလည်းမဟုတ်ဘူးထင်ပါတယ်ဟိုကဒီကလေးတွေကျန်းမာရေးနဲ့ဆက်နွယ်ပြီးတော့ပညာရေးပါဆက်မယ်လို့တာဝန်ယူနေတည်ရမှာအဲ့ဒါလေးနည်းနည်းပြောပြပေးပါစို့
ကဲဒါကျွန်တော်တို့မက်တော်ဆေးကန်းကဒီ1995လောက်မှာစပြီးတော့ဒီသာဖလူနာတွေစပြီးတော့လက်ခံတယ်ပေါ့နော်အဲ့ဒီမှာကျွန်တော်တို့သာဖလူနာလက်ခံရင်းနဲ့ကျွန်တော်ကြည့်တဲ့အခါကျတော့ကလေးတွေကဟိုဆေးရုံကြီးမှာမွေးတာမဟုတ်ဘူးပေါ့နော်အစိုးရဆေးရုံတွေမှာမွေးတာမဟုတ်တာတော့မိဘတွေကတရားဝင်နေထိုင်တာမဟုတ်တော့သူတို့ကမွေးစင်းနေမရကြဘူးအဲ့ဒီခါကျတော့နော်တော့မိဘတွေကလည်းရွှေ့ပြောင်းနေတဲ့အခါကျတော့ထိုင်းရဲ့ပညာရေးစနစ်ထဲမှာသွားပြီးတော့ဟိုကျောင်းတက်ဖို့အခက်အခဲရှိကြတဲ့အခါကျတော့ဒီမြန်မာရွှေ့ပြောင်းကျောင်းဆိုပြီးတော့စပြီးတော့ဒီနေဆတ်မှရှိတဲ့ဒီစိတ်ဝင်စားတဲ့လူတွေကျောင်းဆရာတွေစုစည်းပြီးတော့စပြီးတော့ဒီရွှေ့ပြောင်းပညာရေးဆိုတာစပေါ်လာတယ်ပေါ့နော်ကျွန်မတို့ဒီမက်တော်ဆေးကန်းအနေနဲ့လည်းဒီရက်ွက်ပေါ့နော်ဒါကျွန်မတို့နေထိုင်တဲ့ရက်ွက်ထဲမှာကလေးတွေအတွက်ကျောင်းလေးတစ်ကျောင်းပေါ့နော်ကျောင်းစောက်ခွင့်တော့မူဂျိုကျောင်းအနေနဲ့ပေါ့အမလို့တဖြည်းဖြည်းကလေးကြီးလာတော့ကျွန်တော်တို့လက်ရှိမှာဒီမူဂျိုကနေပြီးတော့72တန်းအထိပေါ့ရှိပါတယ်ကလေးဒီနှစ်ဆိုရင်880ပေါ့နော
်ဒီကျန်းမာရေးအတွက်ကလည်းဟို50ရာခိုင်နှုန်းကမြန်မာပြည်လေးရပေါ့နော်နောက်အခုရွှေပြောင်းလူကမာရဲ့ကလေးတွေလည်းစတင်နေတယ်ဆိုတော့ဆက်မကြီးတို့ပေါ့နော်ဒီကျောင်းရဲ့ဟိုငွေကြေးအတွက်ကိုအထောက်ပံ့နေရောအခြေအနေဘယ်ရှိပါတော့ဆိုသိရတာနိုင်ငံတကာအဖွဲ့အစည်းတွေကတိတ်ပြီးတော့မလာကြတော့ဘူးမထောက်ပံ့ကြတော့ဘူးသိပါတယ
်ဒီတက္ကသိုလ်2012-13လောက်အစပြီးတော့တချို့တော့ဟိုနိုင်ငံတကာအဖွဲ့အစည်းတွေကအထူးသဖြင့်တော့အစိုးရနဲ့တိုက်ရိုက်ပတ်သက်တဲ့ရန်ပုံငွေတွေကဒီနှစ်ဆနေပြီးတော့တဖြည်းဖြည်းလျှော့နေသွားတယ်ပေါ့နော်ဟိုကျွန်တော်တို့ဒီဒုက္ခသည်စခန်းတွေမှာရောဒီနှစ်ဆတွေမှာရောလျှော့နေသွားတဲ့အပေါ်မှာတော့တချို့အကြောင်းတွေလည်းဆက်ပြီးတော့မလဲပတ်နိုင်တာရှိတဲ့အခါကျတော့တခြားအနည်းဆုံးအကြောင်းတွေကိုပြန်ပြီးတော့လွှဲပြောင်းပေးတာတွေဆောင်ရွက်ရတာရှိတယ်နောက်တော့တချို့လည်းဟိုကျောင်းဆရာတွေအတွက်ကလည်းထောက်ပံ့မှုတွေလုံလောက်မရှိတဲ့အခါကျတော့ကျောင်းဆရာတွေအပြောင်းအလဲတွေလည်းများလာတယ်ပေါ့နော်ကလေးတွေဘက်ကကြည့်မယ်ဆိုလည်းတချို့ကျောင်းတွေရပ်တည်ဖို့ကလည်းဒီကလေးတွေမိဘတွေကိုယ်တိုင်ကပါဝင်ပြီးတော့ထည့်ဝင်ရတဲ့အစီအစဉ်တွေတချို့ပေါ်လာတဲ့အခါကျတော့ဟိုတချို့ကလေးတွေလည်းကျောင်းဟိုငငယ်ရွယ်ရွယ်တက်နိုင်မလို့နည်းနည်းကြီးလာရင်ဆက်မတက်နိုင်တာတွေလည်းရှိတယ်အထူးသဖြင့်တော့မဲဆောက်လိုမျိုးနေရာမှာကျတော့လည်းမိဘတွေကိုယ်တိုင်ကလည်းတူတဲ့နဲ့လောက်ကင်စားတော့လို့အဆင်မပြေတဲ့အခါကျတော့ကိုကလေးနဲ့ကြီးလိုက်ရင်ကြောင်းထွက်ပြီးတော့လှုပ်လှုပ်တာလည်းရှိတဲ့အခါကျတော့ဒီရံပုံငွေအခက်ခဲတွေရှိလာလေပေါ့နော်ဒီကလေးတွေအတွက်ပညာရေးရလည်းပို့ပြီးတော့ဆွေးရင်းဆရာရှိတယ်ပေါ့နော်နောက်ကျွန်တော်တို့ကျမရေးပိုင်းမှာလည်းဒီရံပုံငွေအခက်ခဲရှိလာရင်တချို့တော့ဒီကုသမှုမျိုးတွေကိုကျွန်တော်တို့ကဆက်လက်ပြီးတော့ဟိုကုသနိုင်တာတို့မလွှဲပြောင်းနိုင်တာတို့ရှိမယ်တချို့အကန့်အသတ်တွေရှိလာမယ်ဆိုတော့အခါကျတော့ကျွန်တော်တို့လည်းအဲ့ဒါကိုတချင်ချင်းကြီးကြည့်ပြီးတော့ဘယ်ယောဂတွေကိုတော့ကျွန်တော်တို့လွယ်ပြောင်းနိုင်တဲ့ဆေးရုံဆေးကန်းနဲ့ပုံကြစည်းရိတ်တွေကိုဘယ်လိုလျှော့ချပြီးတော့ဆောင်ရွက်မလဲဆိုတာမျိုးတွေလည်းကျွန်တော်တို့ဆက်လက်ပြီးတော့စူးစမ်းနေရတာပေါ့
။မေရိုဆေးရုံကိုပထမဟိုကျွန်တော်တို့တင်ကြတာပေါ့နော်။ဒီကမြန်မာနိုင်ငံမှာအခုအပြောင်းလဲတွေဖြစ်နေပြီ။အဲ့ဒါအပြောင်းလဲတွေဖြစ်နေတာ ਨੇ အဲ့ဒါပေါ့နော်။ဒီကဒီရှေ့ကောင်တို့ကမာတွေလည်းပြောင်းမယ်ဆိုရင်မေရိုဆေးရုံမှာမြန်မာနိုင်ငံတည်းကဒီမြောက်ပြည်တို့ပေါ့နော်။လေးဆက်တယ်နေရာပြန်ရွှေ့ပြောင်းမယ်လို့ကြားပါတယ်။ဆိုတော့ဒါအဲ့ဒီအခြေအနေပေါ့နော်။ဒီလိုလုပ်လို့ရွှေ့ပြောင်းဖို့နဲ့ပတ်သက်ပြီးတော့ဆက်မကြီးတို့ဘယ်လိုအစီအစဉ်တွေများရှိပါလဲ။
ဟိုရွှေ့ပြောင်းဖို့ဆိုတာနဲ့ဆိုင်တော့ကျွန်တော်ကရှိထားပြီးသားဒီတိုင်းရင်းသားဒေသတွေမှာလက်ရှိကျွန်တော်နဲ့ပူးတွဲဆောင်ရွက်နေတဲ့ဟိုကျမရေးအဖွဲ့အစည်းတွေရဲ့လုပ်ငန်းစဉ်တွေပို့တော့အကောင်းလာအောင်ပေါ့နော်။အထူးသဖြင့်တော့တို့ရဲ့လူအင်အားအရင်းမြစ်တွေပေါ့နော်။ဒီသာဖွားဆီယမတွေပို့လို့မယ်။လူထုကျမရေးလှုပ်သားတွေပို့တော့အရေးသွေးမြင့်တင်လုပ်မယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ဟိုသူတို့ရဲ့လုပ်ငန်းစဉ်တွေအကောင်းလာမယ်ဆိုရင်ဒီဘက်ကိုလူနာတွေလာပြီးတော့ဆေးကုတာညှော့နေသွားမယ်ပေါ့နော်ဆိုတော့အဓိကတော့ကျွန်တော်တို့เนี่ยဒီမိဖက်ဖွဲ့စည်းတွေအရှိအများစုကတော့ဒီမြန်မာပြည်အရှိပိုင်းဒေသမှာရှိတဲ့ဒီကရင်မွန် Indonesia ဆိုတော့အဲ့ဒီလက်လှမ်းမိတဲ့ဒေသမှာရှိတဲ့ကျမရဲ့ဖွဲ့စည်းတဲ့ပူပေါင်းပြီးတော့ဒီမြန်မာပြည်အရှေ့ပိုင်းဒေသရဲ့ကျမရဲ့စနစ်ပေါ့နော်ကောင်းမွန်လာဖို့အတွက်စူးစမ်းပြီးဆောင်ရွက်တယ်အထူးသဖြင့်တော့မက်တော်စီကန်းနေနေတော့ဒါဟိုသင်တန်းပိုင်းဆိုင်ရာတွေနီးပညာပိုင်းဆိုင်ရာတွေပံ့ပိုးတာဖြစ်တယ်လို့ဒီစုဖွဲ့မှုကနေပြီးတော့လည်းဒါလက်ရှိဒီနှစ်ဆက်ဒေသတရင်သားကျမရဲ့အဖွဲ့စည်းတွေရဲ့လုပ်ငန်းနဲ့ဒီအစိုးရရဲ့ကျမရဲ့လုပ်ငန်းတွေရဲ့နော်ပူပေါင်းဆောင်ရွက်နိုင်မှုကိစ္စမျိုးတွေလည်းကျမတို့အကြံစားဆောင်ရွက်နေပါတယ်
ဒီကအခုလက်ရှိမြန်မာအစိုးရနဲ့လက်ပူးတွဲပြီးဆောင်ရွက်နေတဲ့သဘောလားဆို
တချို့တော့ဒါဒေသအလိုက်ပေါ့နော်ဒေသအလိုက်မှာသူတို့လုပ်ငန်းစဉ်လေးတွေအထူးသဖြင့်တော့ဒီလိုမျိုးတချို့ဒေသတွေမှာကာကွယ်ဆေးထိုးတဲ့ကိစ္စလေးတွေဒါဖွဲ့ဆံမတွေဟိုမွေးထုတ်တာတွေရှိတယ်နောက်ကျမတို့ဒီအစိုးရနဲ့ NGO တွေကနေပူးပေါင်းပြီးတော့ပြည်တွင်းမှာရှိတဲ့သင်တန်းလေးကိုလည်းကျမတို့ဝန်ထမ်းတွေတချို့ပေါ့နော်ကျမတို့ဟိုပို့ဆောင်ပြီးတော့ဟိုစပြီးတော့တူတူတွဲလုပ်တဲ့လုပ်ငန်းတွေရှိပါတယ်။သို့တော့လည်းဟိုကျမရေးစနစ်ကြီးတစ်ခုလုံးဆိုင်ရာဖြစ်တဲ့ဒီကျမတို့ကျမရေးလုပ်သားတွေကလည်းဒီကိုဒေတာကိုရရွာမှာလက်ရှိရှိထားပြီးတဲ့ကျမရေးလုပ်ငန်းတွေကိုတရားဝင်အလုပ်လုပ်နိုင်ဖို့အခြေအနေအထိကိုကျမတို့ဆက်လက်ပြီးတော့ဟိုစူးစမ်းပြီးတော့ဆွေးနွေးရမှာလည်းရှိပါသေးတယ
်။ဒီဥစ္စာကထိုင်းရဲ့မြေပေါ်မှာလာဖွင့်ထားတာပေါ့နော်။ထိုင်းနိုင်ငံထဲမှာဒီမြန်မာနိုင်ငံရွှေပြောင်းအလုပ်သမားတွေရဲ့အတွက်ကိုကြည်ရွယ်ပြီးတော့เนาะအရင်တော့တော့ကြောင်းသားလေးပေါ့เนาะကြည်ရွယ်ပြီးဖွင့်တဲ့အချိန်ဆိုတော့ဒီ time ဆိုရနဲ့ပေါ့เนาะလောက်ကခံရတာဟိုအဆင်ပြေပါရဲ့လားဒါဘာအခက်ခဲနေများရှိပါလဲဆင်မလဲ
ဟို time အစိုးရလို့ပြောရင်လည်းကျွန်မတို့ကဟိုအစိုးရဌာနတွေအများကြီးရှိတဲ့အခါကျတော့အစိုးရဌာနတစ်ခုနဲ့တစ်ခုနဲ့တော့အမြင်သဘောထားတွေတူချင်မှတူမယ်ပေါ့เนาะပြီးတော့ဒီမြို့နယ်အလိုက်ခရိုင်အလိုက်နဲ့ဒီတော့ဘူအဆင့်ဆိုပြီးတော့လည်းမျိုးမျိုးကွဲပြားခြားနားမှုတော့ရှိမယ်။ဘာဖြစ်တော့ဒီစေကန်းစားဖွင့်နေရစားပြီးတော့ဒီကျမတို့ဒီဒေသထဲမှာရှိတဲ့ကျမရေးဝန်ထမ်းတွေနောက်တော့ဒီဆေးရုံတွေနဲ့ကျမတို့ကလက်ပုံတတိစားတွေအတူတူလုပ်လုပ်ကြတော့ကျမရေးလောက်သာအချင်းချင်းကြားထဲမှာဒီလူမှုကျမရေးဆိုင်ရာလုပ်ငန်းဖြစ်စေလူနာတွဲပြောင်းတဲ့ကိစ္စတွေဖြစ်စေဒါအမြဲဆက်ဆံမှုတွေကအမြဲရှိထားတယ်။ရှိတယ်ဆိုတော့အဲ့ဒီအတွက်တော့ပြဿနာမရှိပါဘူး။သို့တော်လည်းဒီနောက်ပိုင်းမှာကျတော့ဒီ NGO တွေကလည်းတဖြည်းဖြည်းနှဲသွားတဲ့အခါကျတော့ဒီကျမတို့နဲ့ဒီထိုင်းအစိုးရကျမအေးလုပ်ငန်းတွေကရခင်ထက်တောင်ပို့ပြီးတော့ပူပေါင်းဆောင်ရွက်မဲ့ကိစ္စတွေဖြစ်လာတယ်ပေါ့နော်။ဘာဖြစ်လဲဆိုတော့တခြားအရင်တော့ NGO တွေရှိတဲ့အချိန်မှာတော့ NGO တွေကလည်းဒီနေဆက်မှာကျမအေးလုပ်ငန်းတွေအများကြီ
းပံ့ပိုး
နေတာရှိတယ်။အခုအချိန်မှာအခက်ခဲတွေရှိသူတို့ထိုင်းအစိုးရဘက်မှာလည်းအခက်ခဲပေါ့နော်ပိုရှိလာတယ်လို့ကျမတို့မှလည်းအခက်ခဲရှိလာတဲ့အခါကျတော့အတူတူတွဲလုပ်ရမယ့်ကိစ္စတွေလည်းပို့တော့များလာပါတယ်အဲသို့တော်လဲဒီလူမျိုးပူပေါင်းဆောင်ရွက်မှုကကြတော့ဒီဒေသဆိုင်ရာပေါ့နော်ဒီခရိုင်အတွင်းမှာဒီမြို့နယ်အတွင်းမှာရှိတဲ့ကျမအေးဌာနနဲ့ကျမတို့တိုက်ရိုက်ဆောင်ရွက်တာဖြစ်တယ်ပေါ့နော်သို့တော်လဲအခုဒီဘဟုအဆင့်မှာကြတော့ဒါသူတို့ပူပေါင်းဆောင်ရွက်မှုတွေကိုပုံမှန်သူတို့နေဆက်ဒေသရဲ့ကျမအေးပုံမှန်ဒီမဆောက်မြို့ရဲ့ကျမအေးစနစ်တစ်ခုကိုလေ့လာတဲ့အခါကြတော့ဒီနေဆက်ဒေသကျမအေးမှာကျမတို့လူထုအခြေပြုအဖွဲ့အစည်းတွေနဲ့နော်ဒီတိုင်းရင်းသားနေဆက်မှာရှိတဲ့တိုက်ဒီမြန်မာဘက်မှာရှိတဲ့အစိုးရဖြစ်စီတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ဖြစ်စီဒီလို cross border ပေါ့နော်ဆောင်ရွက်မှုတွေအပူတော့ရခင်ထက်ထိထိရောက်ဆောင်ရွက်မှာဖြစ်တဲ့အတွက်ကြောင့်တရားတရားအပြန်အလှန်အာကူမှုတွေပတ်မှုမှုတွေရှိကြတာ
ဒီအစိုးရဘိုင်းအာဏာပိုင်းတွေနဲ့ဆက်ဆံတဲ့အခါမှာအခက်အခဲမရှိဘူးပေါ့နော်
ဟိုပုံကူပေါ်မှာတော့အမှုတီးပြီးတော့အပြောင်းလဲရှိမှာပေါ့နော်သို့တော်လည်းရေဘူးရချုပ်ပြောရင်တော့ကျမတို့ပုံမှန်လုပ်ငန်းဆောင်ရွက်မှုတွေကတော့ဟိုအပြန်လှန်တယောက်တယောက်နားလည်မှုရှိရှိဆောင်ရွက်နိုင်ပါတယ
်အခုလိုစိတ်ဆူဆူနဲ့ထိကြပြီးတော့ဆက်လုပ်နေကြစီကြမှာ
ဒေါက်ခင်မြို့သက်စီစဉ်ထုတ်လင်းပေးခဲ့တာဖြစ်ပါရဲ့ရှင် VOA ကနေထုတ်လင်းပေးနေတဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာမှာရော VOA ရဲ့ website စာမျက်နှာမှာနှာစင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန် ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်တနင်္လာနေ့မနက်ဖက် VOA American တန်ရဲ့အော်တိုဘာလ9ရက်မနက်9:00နာရီနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ဒုတိယပိုင်းအစီအစဉ်ထဲမှာမြန်မာပြည်ကပေးစာကဏ္ဍကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်မှာတော့
ရန်ကုန်မှာကားလိုများပြီးကျေးလက်တွေမှာကားမသုံးနိုင်တဲ့ပြဿနာလမ်းစနစ်နဲ့မကန့်ညီတဲ့ညာခိုင်းကားတွေကြောင့်ပြည်သူတွေဖေးချေထိခိုက်ဒဏ်ရာရနေတဲ့ပြဿနာလိုင်စင်မဲ့ကားပြဿနာ
ကားတင်သွင်းခွင့်ဆိုင်ရာမူဝါဒတွေပြောင်းလဲဖို့လိုပြီလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားတာကိုနားဆင်ကြရပါမယ်အစီအစဉ်နောက်ပိုင်းမှာကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါရှင်အခုအရင်ဆုံးတော့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ရအောင်ပါရှင်
ပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာသောရရှင်တွေလာရေးကြတဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေအခုပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာအနောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့တဲ့မြတ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။အခုအရင်ဦးဆုံးတော့ VOE ကိုနားဆင်နေကြသောရရှင်တွေစာရိတ်ကထည့်လာတဲ့စာတချို့ကိုပြောပြပေးခြင်းပါတယ်။ VOE ကပို့လိုက်တဲ့2019ပြက်ကရင်ကိုနှင်းစာပိုင်းမှာလက်ခံရရှိပါတယ်ဆိုတော့ကျေးဇူးတင်ကြောင်းပြန်ပြီးရေးလာတဲ့သောရရှင်ကတော့တောင်ကူမြို့ကြောက်တိုင်လန်းကအန်တီဒေါတိန်ကြီးဖြစ်ပါတယ်သူက2018ပြက်ကရင်နဲ့ပို့ပေးပါအောင်နော်တဲ့ VOE ကအပတ်စဉ်ထုတ်လွှင့်ပေးတဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်နဲ့ဦးစီသူအောင်မြင့်ရဲ့မြမရေးသုံးသက်ချက်အစီအစဉ်တွေကိုသဘောကျကြိုက်နှစ်သက်ပါတယ် VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုစိတ်နှစ်ဖြာကျမ်းမာချမ်းသာကြပါစေဆိုပြီးရေးလာပါတယ်တောင်ကုန်မြို့ကြောက်တန်လိုင်းက VOE ရဲ့အမြဲတမ်းသောရရှင် K2 မတီမျိုးတန်ကတော့တစိတ်ကောင်းဖို့စာရေးပုံစာရွက်ဘောပံဖို့ပတ်စံတွေကုန်အချိန်တွေကုန်အလို့တွေပြက်ပြီးတော့စာရေးပေးမယ်လေစာရေးမရောက်တာကတော့မြမစာလိုက်လုပ်ငန်းရဲ့အခြေအနေလုံးဝဆုတ်ပြက်နေသလားဒီစာလဲရောက်ပါသလားတဲ့ဟုတ်ကဲ့စာတချို့ရောက်ပါတယ်ရှင်အခောက်တိုင်းတော့မပြန်ကြပေးနိုင်တာကိုခွင့်လွှတ်ပါနော် VOE ဝိုင်းတော်သူဝိုင်းတော်သားတွေကိုစိတ်နှဖျားကျမ်းမာချမ်းသာကြပါစေတဲ့ဟုတ်ကဲ့ကေတုမတိကတပင်းတိုင်းမင်းသားကြီးကိုကြီးမျိုးတန်လဲစိတ်ချမ်းသာကိုကျမ်းမာပါစေလို့ပြန်ပြောအဆုတောင်းပေးပါရနော်တောင်ကုန်မြို့ကြောက်တန်လိုင်းရပဲနောက်ထပ်သောရရှင်မတ်ယွန်းဝတီကတော့ဒီစာရေးအားလုံးကကျမစီကိုစာရေးတိတ်ကနေရောက်လာတာပါနော်သူကလည်းဒီပြက်ကရင်ရရှိလို့ကျေးဇူးတင်ကြအောင်နောက်ပြီးတော့ကျမတို့အစီအစဉ်ဒီမှာဆိုရင်တော့ဒီလူငယ်တွေစိတ်ဝင်စားတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုသဘောကျကြိုက်နှစ်သက်ပါတယ်ဆိုပြီးတော့စာရေးလာပါတယ်ဟုတ်ကဲ့အခုလိုမျိုးစာရေးကနေတကူးတကစထည့်ပြီးစာရေးကြတာကိုအထူးကျေးဇူးတင်ကြအောင်ပြောချင်ပါတယ်ရှင်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာအောက်ဂုလကုန်မိုင်းကဆက်ပြီးတော့တကြောပြန်ဖြစ်ပွားခဲ့တဲ့လူတိုင်းဝိုင်းနှစ်ခုကြားဖြစ်သွားတဲ့ပြည်ပခါနောက်ဆက်တွဲအခြေအနေတွေနဲ့ပတ်သက်ပြီးတော့တင်ပြတဲ့သတင်းတွေနဲ့အဲ့ဒီသတင်းတွေပေါ်မှာသောရရှင်တွေသူတို့ရဲ့ကိုပိုင်ရှုရောင်းကနေပြီးတော့ရေးလာကြတာတော့နောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးသွားဖို့ရှိပါတယ်နော်အခုတော့သောရရှင်တွေကိုဒီသောရရှင်တယောက်တောင်းဆိုထားတဲ့အင်္ဂလိပ်သချင်းလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်Scorpion စပွဲတည်ဆိုထားတဲ့ Under the Same Sun ဆိုတဲ့တခြင်းလေးဖြစ်ပါတယ်။ဒီသောရရှင်ကဒီတခြင်းလေးကိုနားဆင်ပြီးတော့သူအတွေးပေါက်လာတာလေးတစ်ခုကိုရေးပြီးတော့တောင်းဆိုလာတာပါ။တမိုးတဲ့အောက်မှာနေပြီးတော့မတူကွဲပြားမှုတွေကိုအကြောင်းပြု၊နေမြေစီးဆိုတာတွေကိုအကြောင်းပြုပြီးတော့စစ်ခင်းကြ၊ရက်ဆက်ကြ။အမုန်းပွားနေကြတာတွေတွေ့ရတော့ဒီတခြင်းလေးပြန်ပြီးတော့သတိရမိလို့သွားပြီးတော့နားထောင်ဖြစ်ပါတယ်။ဒီတမိုးတဲ့အောက်မှာမတူညီမှုတွေဟာအယောင်ဆုံးပန်းတွေလို့ပွင့်နိုင်ရတဲ့အနေဘာကြောင့်များစစ်ခင်းနေကြတာလဲ။ဒီလူကဘာကြီးမှာလူသားဆံမှုတွေကိုလူသားတွေကိုယ်တိုင်ဖျက်ဆီးနေကြပြီလားဆိုတာမိကွန်းတွေဖြေးနေဒီတခြင်းလေးထုတ်လွှင့်ပေးဖို့တောင်းဆိုလိုက်ပါတယ် Scorpion စပွဲတည်ဆိုထားတဲ့ Under the Same Sun ဒိဗေကတော့ဒီတိုက်ရိုက်ဘာသာပြန်မယ်ဆိုတော့နေတစ်ခုတည်းအောက်မှာတမိုးတည်းအောက်မှာလို့အဓိပ္ပာယ်ရပါမယ်เนาะဒီတော့ Scorpion စပွဲတည်ဆိုထားတဲ့ဒီသောရရှင်တောင်းဆိုတဲ့ Under the Same Sun ဆိုတဲ့တခြင်းလေးကိုနားဆင်ကြည့်ပါအောင်ရှင်
Don't let him die. Until then.
ကျမတို့ဗီဒီယိုကနေ့စဉ်ထုတ်လွှင့်ပေးနေတဲ့သတင်းအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဒီကိစ္စအကြောင်းအရာတွေပေါ်မှာသွားရရှင်နေသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုဖွင့်ဟရေးလာကြတာတွေဒီသတင်းနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတာတွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ကျမတို့စက်တင်ဘာ23ရက်နေ့ကဒီတင်ဆက်ပေးခဲ့တဲ့ဓာတ်ရိုက်လေလံအကြောင်းအရာဖြစ်တဲ့မြန်မာနိုင်ငံမှာမတူညီတဲ့လူမှုအတိုင်းဝိုင်းကြားတိမခံနိုင်မှုတွေရန်လိုမုန်းနှီးမှုတွေကြောင့်ပြဿနာတွေမကြာခဏကြုံနေရတယ်ဒီမတူကွဲပြားမှုတွေကိုဘာကြောင့်အသီးမခံနိုင်ကြတာလဲလူမှုအတိုင်းဝန်ကြားမတူကွဲပြားမှုရှိနေပေမဲ့လည်းငြင်းငြင်းငြင်းအတူရှင်တွဲနေထိုင်နိုင်အောင်ဘလို့လှုပ်ဆောင်နိုင်မလဲဆိုတာဆွေးနွေးသွားခဲ့တဲ့အပေါ်မှာသောရရှင်နေပြန်ပြီးတော့သူတို့ရဲ့အမြင်တွေကိုရေးလာတာမှာတော့ခင်ဦးဆိုတဲ့သောရရှင်ကလူလောကလူအဖွဲ့အစည်းများကြားလူမျိုးဘာသာအသားအရာခွဲခြားရမလို့ပါတဲ့အတူရှင်တွဲနေထိုင်ပြီးတော့အေဂျင့်စွာမြစ်တာဖြင့်ပေါင်းတင်ဆက်ဆံကြခြင်းတည်တာငြင်းငြင်းသောကဘာကြီးဖြစ်မိတာတည်းတဲ့ဟုတ်ကဲ့ပါမှတ်ချက်တွေအများကြီးရမှာသူရဲ့မှတ်ချက်တွေကိုရွေးပြီးတော့တင်ပြရတာကတော့ဒါတော်တော်လေးကိုဓမ္မအဋ္ဌံကြားတဲ့အစိတ်တက်ပဲဖြစ်ပါရဲ့နော်ဒါကြောင့်မလို့ဝေမျှလိုက်တာဖြစ်ပါရဲ့ဒီဆွေးနွေးမှုအကြောင်းအရပေါ်မှာပဲနေစောအောင်ဆွေးရတော်ရရှင်ကတော့လူတိုင်းဟာမိဘကကိုးကွယ်တဲ့ဘာသာကိုကိုးကွယ်နေကြတာပါမာနအစွဲတွေကြောင့်မငြိမ်းချမ်းတာပါလိုက်လျောညီတွေနေတမ်းမှငြိမ်းချမ်းမယ်တဲ့ဟုတ်ကဲ့ပါဘာသာတရားကိုးကွယ်နေတယ်ဆိုပြီးတော့မိယိုးဖလားကိုးကွယ်နေကြပြီးတော့ဘာသာတရားကိုတိုင်းသဖွယ်အသုံးမပြုပါနဲ့ဆိုပြီးဒီတော်ရရှင်ရေးလာတာဖြစ်ပါရဲ့ကိုကိုအောင်ဆိုတဲ့တော်ရရှင်ကလည်းခက်တူတူမှတ်ချက်လေးပေးလာပါတယ်။သူကကျမတို့ဆွေးနွေးတဲ့အကြောင်းအရာဖြစ်တဲ့မတူကွဲပြားမှုနဲ့ငြင်းငြင်းစွာအတူရှင်တွဲနေနိုင်ရေးဆိုတဲ့ဒီခေါင်းစဉ်အောင်မှာတူတူလေးပဲခဏတာလူဘွားရဲ့အလှတရားပါဆိုတော့ရေးလာတာပါ။အမတန်မှတ်သားစရာမှတ်ချက်စကားဖြစ်ပါတယ်နော်။ကျမတို့ဒီ VW ကတင်ဆက်ပေးသွားတဲ့နောက်ထပ်ဆွေးနွေးတဲ့အကြောင်းအရာတစ်ခုဖြစ်တဲ့ရခိုင်ပြည်ထောင်စုကြောင့်ဒီမိုကရေစီရေးထိခိုက်နိုင်သလားဆိုတဲ့ဆွေးနွေးချက်ကိုတော့ဒီကျမတို့ရဲ့ပင်နိုင်သောရှင်တကုံမျိုးတက်ကအင်ကယ်ဦးလာထွန်းအခုလိုမျိုးအစီအစဉ်ကိုနားဆင်ပြီးတော့အခုလိုပြန်ပြောသူ့ရဲ့အမြင်ကိုရေးလာပါတယ်
။အချိန်အခါနဲ့လိုက်ပြီးအမနန်ကောင်းတဲ့အယူအဆမျိုးနဲ့အယူအဆွဲကင်းကင်းမိမိစိတ်ရင်းကိုရှင်းလင်းလွတ်လပ်စွာတွေးခေါ်စဉ်းစားနိုင်မှအမှန်တရားနဲ့နီးစပ်တဲ့အဖြစ်ကိုရနိုင်မယ်ဆိုတာပြောပြတာမို့ဒီအစီအစဉ်ကိုတင်ဆက်ပေးလို့အထူးကျေးဇူးတင်မိပါတယ်။ကျွန်တော်တို့ကတရားဆိုတဲ့ယုံကြည်ခြင်းအမတန်အားကောင်းပေမဲ့ပညာဆိုတဲ့ထိုးထွင်းပိုင်းခြားဝေဖန်နိုင်စွမ်းဉာဏ်အားနည်းလွန်းတာမို့ blind faith အစွန်းရောက်အစွဲလွှမ်းမိုးနေတာကိုတွေ့ရမှာပါ။ဒါကြောင့်မြန်မာအစိုးရနဲ့မြန်မာပြည်ယုံကြည်ပြောဆိုတာကနိုင်ငံတကာအယူအဆအပြောဆိုတွေနဲ့အများကြီးကွာခြားနေတယ်ဆိုပြီးကောက်ချက်ချခံရတာပေါ့။အမှန်တရားဆိုတာတကယ်ရှိတဲ့အရာပါ။အမှန်တရားကိုဖော်ထုတ်ဖို့တွေ့ရှိဖို့လိုအပ်ချက်ဆိုတာညီညွတ်မှုမဟုတ်ပဲပညာသာဖြစ်ပါတယ်။မသိနားမလည်မှုကြောင့်မစင်မကျင်အရန်လုံနေကြတာတဲ့ကျွန်တော်တို့48ဥပဒေအရလွတ်လပ်ရေးရတဲ့အချိန်မှာရှိနေတဲ့လူတွေဟာအလိုအလျောက်နိုင်ငံသားဖြစ်တဲ့ဥပဒေအရအတိမတ်ပြုမှုအခြေခံသဘောတရားနဲ့ဥပဒေရှိခဲ့တာပါလူသားတယောက်မွေးလာတဲ့နေရာဟာသူ့ရဲ့ဇာတိမွေးရဖြစ်ပါတယ်48ဥပဒေမှာဒီအခြေခံကိုအတိမတ်ပြုထားခဲ့တာပါနောက်ရှင်းရှင်းပြပြသားသားပြောရရင်ရှမ်းနေကချင်းတွေရောရေးပါတဲ့ဘာအခွင့်အရေးတွေရနေလို့လဲသူတို့ကိုယ်ပိုင်စာပေရင်ကျေးမှုတွေထွန်းကားဖို့မပြောနဲ့သူတို့စာတွေသူတို့လွတ်လပ်စွာတင်ကြားခွင့်တော့အပြည့်အဝရကြသေးတာမဟုတ်ပါဘူးဗျာ
ဒါကဦးလာထွန်းဒီရခိုင်ပြည်ထနာကြောင့်ဒီမိုကရေစီအရေးကိုထိခိုက်မှုရှိနိုင်သလားဆိုတဲ့ဆွေးနွေးချက်ပေါ်မှာသူရဲ့ကိုယ်ပိုင်အမြင်ကိုရေးလာတာဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်ကတော့နာမည်တော့ရေးမထားပါဘူးဒီသောရရှင်ကလည်းခုနရခိုင်ပြည်ထနာကြောင့်ဒီမိုကရေစီအရေးထိခိုက်မလားဆိုတာပေါ်မှာသူရဲ့အမြင်ကိုအခုလိုရေးလာပါတယ်
အခုလောလောဆယ်မှာလှုပ်တင်တာကိုပြောရမယ်ဆိုရင်တော့ဆူရကဒီဒေတာစီကိုကုလသမဂ္ဂအကဲခတ်တွေကိုတွားခွင့်ဖေးတင်ပါတယ်ပြီးတော့ကျန်းဖတ်မှုကိမဲ့ရေးအတွက်အမကန်ဖေးတင်ပါတယ်ဒါပေမဲ့ဖြစ်လာမယ်လို့တော့ကျွန်တော်မထင်ပါဘူးလာပါအဖြေရှာရအောင်ပါလို့ဖိတ်ခေါ်တာကတယောက် ICRC down to Abu Lum Binaga Tayao. Miao Ruping or Loni Daga to Puli. Jadiga Pitis Lu Mani Rabe.
Okay, ba? Deep Yatanari Pobro, D. Jitwa Lang, or Tumi show me Loni de Turigo, the D Tawas, Reddy Dorashi, Yela Epon Shivari. Kulum Yotorashi, three Mianago Topolari, Sarigora, Diva Di Mave Yapameno. Deta Lari Dorashi Nicole, now by my lepil maps of Paris. တမောရိုးဗီယိုအမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြည်တော်ဗီယိုကမေတ္တာတည်းလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွဲကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းအထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုတော့ကျမတို့ဗီယိုကို င်နဲ့ bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bamis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သောရရှင်နေစီကပြောစရာရှိတာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်အခုဆက်ပြီးတော့တည်ထောင်လာတဲ့သောရရှင်နေကိုအချိန်ပေးကြပါတယ်မွန်ပြည်နယ်မူရုံမြို့ကွမ်တုံရက်ကွက်ကကျွန်တော်တန်ချောင်းသို့မဟုတ်ဝိုင်းအောင်ကမွန်ပြည်နယ်မူရုံမြို့ကောသပြုမှာနေတဲ့စုတင်စားနဲ့ဘကိုးတိုင်းမှာနေတဲ့မတ်မေဖြူတို့အတွက်နားဆင်ဖို့ဆိုပြီးတော့မြစ်တာတီလက်ဆောင်တစ်ပုဒ်ပါလာပါတယ်နောက်ထပ်သောရရှင်တယောက်အီးမေးကတောင်းဆိုလာတာမှာတော့ပြည်ပရောက်ရခိုင်သူချစ်ညမလေးကတောင်ငူကကိုတန်းဝင်းမမဘာဘရာခင်ပြူဒီမလေးမေရီခေါ်စားပြူဝင်းတို့မိသားစုအတွက်အမြဲလွမ်းဆုတေးလက်ဆောင်တစ်ပုဒ်ပါပါတယ်တဲ့ဟုတ်ကဲ့ပါဒီတစ်ပတ်ထုတ်လွှင့်ပြဖို့ရွေးချယ်ထားတဲ့တခြင်းလေးကတော့ Alex တီဆိုထားတဲ့မျိုးပြနဲ့ကျွန်တော်ဆိုတဲ့တခြင်းလေးပဲဖြစ်ပါတယ်မျိုးပြရဲ့စုညံပူအိုင်းမှုတွေကိုစိတ်ညစ်လုံးအားကြီးလို့တော့မှအေးအေးဆေးဆေးသွားနေမယ်ဆိုတဲ့ဒီAlex ရဲ့တချင်းလေးကလိုပဲတော့မှသွားနေရအောင်လဲတော့မှအေးအေးဆေးဆေးဖြစ်ပါရဲ့လားလို့ဒီတချင်းလေးနားထောင်ရင်းနဲ့အတွေ့ပေါက်မိပါရဲ့နော်သွားရရှင်နဲ့အားလုံးဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော
်ဒီနေ့တည်းရဲ့အားလုံးတချင်းကြီးမလားဆင်စားနာအေးပါအေးတကောင်းလေးတော့ခံထားစောင်းဟောင်းအိုးရှေးမှာတာယာချเด็กกระโดดแตปี้ตันซานโนมาผู้บังคับน้องเนี่ยตันใหญ่ตื่นตันจาสันทรายใจเต็มโมดลาวดอกอีสิบาสันงามันเนลาวที่สองที่ไล่เด็กขาตะกวาโลเด็กกระตะขาเปียนซาอายยาเรกะไบทันตวยโนมาสันบูเตแกโกนามันดาตะติดา
What the matter all that the TV is saying shot Ya the lovely bed in shiny boat to saw The night the dead day we dreja I didn't have the thread on my the yata chalo began to quen da ta
Alex ti so tha de myo pya ne jin naw so de tchin mo na sin ka ja ya da ba မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေတာပါ။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစမြင်တော်မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်မတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါလိမ့်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်မရေးတနာကျော်စီလင်းစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ခဲ့ရတာပါရှင်အခုဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုဆက်ပါမယ်ကာတင်သွင်းခွင့်ဆိုင်ရာမူဝါဒတွေပြောင်းလဲဖို့လိုပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါတယ်ရှင်
ပြည်ရဲ့ရပိုင်ကထုတ်ပြန်ခဲ့တဲ့စင်စရားတွေအရ2019အောက်တိုဘာ1ရက်နေ့ဆိုမြန်မာနိုင်ငံလူဦးရေ53,000နီးပါးရှိပါပြီ ဒါ2014သကောင်စီးရင်ပါအချက်လက်တွေကိုကိုးကားပြီးပြန်တွက်ချက်ထားတဲ့စီးရင်ပါမြန်မာနိုင်ငံရဲ့ပြည်သူတွေရဲ့မော်တော်ကားပိုင်ဆိုင်မှုကိုကြည့်မယ်ဆိုရင်လည်း2019ခုနှစ်အထိဆို6သိန်းဝန်းကျင်ပဲရှိပါသေးတယ်ဒါဟာလူတစ်ထောင်မှာကား12စီးပဲပိုင်ဆိုင်အသုံးပြုနိုင်သေးတဲ့သဘောဖြစ်ပါတယ်။ဒီရေအတွက်ဟာအိန္ဒိယထိုင်းဗီယက်နမ်တို့ထက်အများကြီးပမာဏနည်းနေပါသေးတယ်။အခြားတစ်ဖက်မှာကြည့်လိုက်ရင်တော့ရန်ကုန်မြို့ကလမ်းတွေပေါ်မှာကားတွေစုပုံကျနေတာတွေ့နိုင်သလိုကြီးလက်တွေမှာတော့ကိုယ်ပိုင်ကားအသုံးပြုမှုအလွန်အလွန်နည်းသေးတာတွေ့နိုင်ပါတယ်။ကရင်ပြည်နယ်မြဝတီမြို့ကိုကြည့်လိုက်ပြန်ရင်ထိုင်းနိုင်ငံဘက်ခြမ်းကတရားမဝင်ခိုးသွင်းလာတဲ့လိုင်စင်မဲ့ကားတွေထောင်ပေါင်းချီတွေ့နိုင်ပါသေးတယ်။အစိုးရဟာသိမကြခင်2018ခုနှစ်အတွက်ကားတင်သွင်းခွင့် policy အသစ်ချမှတ်ဖို့ရှိနေပါတယ်။ဘယ်လို policy စည်းကမ်းနဲ့ဖြစ်တင်တယ်လဲဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ်
။ကားတင်သွင်းခွင့်နဲ့ပတ်သက်ရင်နှစ်ပေါင်းကြာရှည်အငင်းပွားလာကြတဲ့ပြဿနာကြီးတစ်ခုကလက်ရှိခွင့်ပြုထားတဲ့ဂျပန်တပည့်ရဲ့ညာကိုင်းကားတွေကိုသွင်းခွင့်ပြုအောင်မလားဆိုတာပါ။အားလုံးသိကြပြီဖြစ်တဲ့အတိုင်းမြန်မာနိုင်ငံဟာညာကတ်မောင်းစနစ်ဖြစ်ပါတယ်။အိန္ဒိယတရုတ်ကမ္ဘောဒီးယားနဲ့တူတယ်လို့အမေရိကန်ပြည်ထောင်စုနဲ့လည်းတူညီပါတယ်။ဒါပေမဲ့ပြဿနာကမြန်မာပြည်ထဲမှာလက်ရှိသုံးဆွဲနေတဲ့ကိုပိုင်ကား90ရာခိုင်နှုန်းကျော်ဟာလမ်းစနစ်နဲ့မကိုက်ညီတဲ့ညာကိုင်းဂျပန်တပည့်ရဲ့ကားတွေဖြစ်နေတာပါ။ဒီဂျပန်တပည့်ရဲ့ကားတွေဟာဈေးနှုန်းချိုသာပြီးအရည်အသွေးကောင်းတဲ့ဆိုတဲ့ယုံကြည်ချက်နဲ့မြန်မာနိုင်ငံသားအများစုကြိုက်နှစ်သက်ကြပါတယ်။အစိုးရအဆက်ဆက်ကလည်းလမ်းစနစ်နဲ့လုံးဝမကိုက်ညီပေမဲ့တင်သွင်းခွင့်ပေးထားတာဒီကနေ့အထိပါပဲအခြားတစ်ဖက်မှာကြည့်လိုက်ရင်တော့ညာကတ်မောင်းလမ်းစနစ်နဲ့မကိုက်ညီတဲ့ညာကိုင်းကားတွေကြောင့်လမ်းပေါ်မှာမတော်တဆမှုဖြစ်တာအလွန်များပြီးနှစ်စဉ်လူအများတေကြီထိခိုက်ဒဏ်ရာရနေကြတဲ့ကိစ္စပါအစိုးရမှတ်တမ်းတွေမှာတော့ရင်တိုင်းမှုဖြစ်တဲ့အကြောင်းရင်းတွေမှာလမ်းကျဉ်လို့လမ်းခင်းထားတာမကောင်းလို့ညာကိုင်းကားတွေအသုံးပြုလို့ဖြစ်ရတာဆိုပြီးဘယ်တော့မှမှတ်တမ်းတင်မထားတဲ့အတွက်ဘယ်လောက်ထိခိုက်နစ်နာနေသလဲဘသူမှတိတိကျကျမသိနိုင်ပါဘူး။ဒါပေမဲ့တေချာတဲ့အချက်ကတော့မြန်မာနိုင်ငံလမ်းစနစ်ကိုညာကတ်မောင်းကနေဘဲကတ်မောင်းပြောင်းဖို့လုံးဝမရှိတော့ဘူးဆိုရင်လမ်းစနစ်နဲ့မကိုက်ညီတဲ့ညာကိုင်းကားတွေတင်သွင်းခွင့်ပေးနေတာကိုအချိန်မဆိုင်မဲရက်ဆိုင်လိုက်ဖို့ပါ။ဒီလိုလမ်းစနစ်နဲ့မကိုက်ညီတဲ့ကားတွေကိုဆင်းရဲတဲ့အိန္ဒိယကမ္ဘောဒီးယားလိုနိုင်ငံကတော့တင်သွင်းခွင့်ပေးတာမဟုတ်ပါဘူး။ဒါကြောင့်လာမယ့် 2018 ခုနှစ်အတွက်ကားတင်သွင်းခွင့် policy အသစ်ချမှတ်တဲ့အခါမြန်မာနိုင်ငံလမ်းစနစ်နဲ့ကိုက်ညီမဲ့ဘယ်ကိုင်းကားတွေကိုပဲတင်သွင်းတက်စင်ထုတ်လုပ်ခွင့်ပေးတဲ့ policy ပြောင်းလဲတင်ပါတယ
်။နောက်ပြဿနာတစ်ခုကကားတင်သွင်းခွင့်ပေးတဲ့ပုံစံဖြစ်ပါတယ်။လက်ရှိအစိုးရကနေပြည်သူတွေကိုကားတင်သွင်းခွင့်ပေးနေတာဟာပြည်သူတူးချင်းတယောက်ချင်းစီကိုကားတင်သွင်းခွင့်ခွင့်ပြုမိတ်ချပေးနေတဲ့ပုံစံဖြစ်နေပါတယ်။ပြည်သူတယောက်ဟာနိုင်ငံခြားကကားတစ်စီးကိုကိုယ်စီအရောက်လုပ်ငန်းအဆင့်ပေါင်းများစွာဖြတ်ကျော်ပြီးဝယ်ယူရမယ်ဆိုတဲ့သဘောဖြစ်နေပါတယ်။တကယ်တော့အဲ့ဒီစနစ်လုံးဝလက်တွေ့မကျသလိုအဓိပ္ပာယ်လည်းမရှိတဲ့အတွက်ဘသူတစုံတယောက်ကမှလည်းလိုက်လို့တာမတွေ့ရပါဘူး။အလုံးကားတင်သွင်းရောင်းဝယ်တဲ့ဝယ်ရောင်းတွေအကျိုးဆောင်တွေကနေတစ်ဆင့်အကျိုးဆောင်ကအမျိုးမျိုးပေးပြီးတင်သွင်းနေကြတဲ့သဘောပါ။ဒါမျိုးကျင့်သုံးတဲ့နိုင်ငံကဘာဝမှာတော့မရှိသလောက်ရှားနိုင်ပါလေတကယ်ဖြစ်စင်တာကလက်တွေ့ကြကြကားတင်သွင်းတဲ့ကုမ္ပဏီတွေကိုလုတ်ကင်ခွင့်ပေးပြီးပြည်သူတွေအနေနဲ့ကိုလိုချင်တဲ့ကားကိုအဲ့ဒီကုမ္ပဏီတွေစီကနေလွတ်လွတ်လပ်လပ်ဝယ်ယူတဲ့စနစ်ပြောင်းလဲလိုက်ဖို့ပါဒီလိုလုတ်ချင်အဖြစ်လက်ပေးလက်ယူမှုတွေရောင်းနေစီမှာဖြစ်သလိုကားတင်သွင်းတဲ့ကုမ္ပဏီတွေလည်းဥပဒေနဲ့အညီကောင်းကောင်းအလုပ်လုပ်နိုင်မှာဖြစ်ပါတယ်တစ်ဆက်တည်းပြည်သူတွေလည်းစိတ်လက်ချမ်းသာစွာနဲ့ကားဝယ်ယူစီးနင်းနိုင်ကြမှာဖြစ်ပါတယ
်နောက်ထပ်ပြဿနာကြီးတစ်ခုကအိုဟောင်းကားတွေနဲ့တိုက်ကြေကားတွေကိုတပတ်ရစ်ကားတစီတင်သွင်းခွင့်ဆက်လက်တွေထုတ်ပေးနေတဲ့ကိစ္စပါအရင်အစိုးရလက်ထက်တုန်းကတော့တိုင်းပြည်မှာသုံးဖို့ကိုမတင်တဲ့အလွန်အိုမင်းဟောင်းနှက်နေတဲ့ကားအများစုရှိနေတာကြောင့်အဲ့ဒီကားတွေကိုတန်ရေကြိုဆက်ယုံပို့နိုင်အောင်မလုံးပေးတဲ့သဘောနဲ့ဒီစနစ်ကိုကျင့်သုံးခဲ့တာပါလက်ရှိချိန်ထိအဲ့ဒီစနစ်ကျင့်သုံးနေလို့ဆက်လက်တစောင်းကြက်သိန်း130နဲ့120ကျားပေါက်နေတာကလည်းလူကြားလို့မကောင်းတဲ့ကိစ္စပါဒီစနစ်ဆက်ကျင့်သုံးခြင်းအပြင်အာဂရိလိုက်စားမှုဖြစ်ပေါ်စေသလိုကားစင်းနှုံးတွေကြီးမြင့်ပြီးအစိုးရလည်းအခွန်သိမ့်မရပါဘူး။ဒါကြောင့်အိုဟောင်းကားအက်တာနဲ့တိုက်ကြေကားအက်တာတွေကိုစလစ်တစောင်းထုတ်ပေးတဲ့စနစ်လုံးဝဖျက်သိမ်းတင်ပါတယ်။ဒါအပြင်ကရင်ပြည်နယ်နဲ့နယ်စပ်မှာအသုံးပြုနေကြတဲ့လိုင်စင်မဲ့ကားပြဿနာကိုလည်းဖြေရှင်းပေးတင်ပါတယ်။အဲ့ဒီဒေသတွေမှာလိုင်စင်မဲ့ကားအသုံးပြုနေကြတဲ့အဓိကအကြောင်းကတော့လိုင်စင်တဲ့ကားတွေဈေးကြီးလို့သူတို့ဒေသတွေမှာသုံးဖို့အဆင်မပြေတာကနေစတာပါဒီအတွက်အစိုးရဟာဝေးလံခေါင်ဖျားဒေသတွေကျေးလက်တွေဖွံ့ဖြိုးဖို့အဲ့ဒီဒေသကပြည်သူတွေသူတို့ဝင်ငွေသူတို့ဒေသစီးပွားရေးနဲ့ကိုက်ညီတဲ့ ဈေးနှုန်းနဲ့ကားတွေအသုံးပြုနိုင်အောင်ဖန်တီးပေးရပါမယ်။ policy ရေးဆွဲရပါမယ်။အဲ့ဒီပြဿနာကိုပြည်ပြည်လည်လည်ဖြေရှင်းပေးနိုင်ရင်ဥပဒေနဲ့မညီတဲ့ license မဲ့ကားတွေအသုံးပြုနေကြတဲ့ကိစ္စ၊ကျေးလက်ဒေသတွေမှာကားမသုံးနိုင်ကားရှာပါတဲ့ကိစ္စကိုလည်းဖြေရှင်းပေးနိုင်ပါလိမ့်မယ်
။နောက်ဆုံးတစ်ချက်ကတော့အစိုးရအနေနဲ့ပြည်တွင်းမှာကားတက်ဆင်ထုတ်လုပ်တဲ့စိတ်ဝင်တွေတည်ထောင်နိုင်ရေးအားပေးဖို့ပါ။သမ္မတဦးသိန်းစင်လက်ထက်ကားတင်သွင်းခွင့် policy ပြောင်းလိုက်တဲ့2012နှစ်ကုန်ကနီးအချိန်ကစတွေ့ရင်မြန်မာနိုင်ငံထဲတစ်နှစ်ကားစီးရေ3,000ကျော်လောက်တင်သွင်းခဲ့ပါတယ်။ဒါဟာလွန်များတဲ့ကိင်္ဂနာမှာဒီလိုကားအသုံးများလာတဲ့အခြေအနေအောက်မှာကားတက်ဆင်စိတ်ဝင်မျိုးထုတ်လုပ်ဖို့မက်လုံဖြစ်စီပါတယ်။ဒါပေမဲ့အစိုးရရဲ့အခွန်ခသတ်မှတ်မှုပြည်သူများသုံးဆွဲတဲ့ကားကိုထုတ်လုပ်နိုင်အောင်အားပေးစေမှုစတာတွေကတော့လိုအပ်နေဦးမှာပါဒီလိုကားတင်သွင်းရေး policy ကိုကောင်းကောင်းချမှတ်နိုင်မှသာရန်ကုန်မှာကားလိုများပြီးကျေးလက်တွေမှာကားမသုံးနိုင်တဲ့ပြဿနာလမ်းစနစ်နဲ့မကိုက်ညီတဲ့ညာခိုင်းကားတွေကြောင့်ပြည်သူတွေဖေချေထိခိုက်ဒဏ်ရာနေတဲ့ပြဿနာလိုင်စင်မဲ့ကားပြဿနာစလစ်တွေဈေးကြီးပေးဝယ်ပြီးမှတပတ်ရကားတင်သွင်းရတဲ့ပြဿနာစတဲ့ပြဿနာတွေအများကြီးပြည်လည်အောင်ဖြေရှင်းနိုင်မှာဖြစ်ကြောင်းတင်ပြလိုက်ရပါတယ်
ကိုစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
်။ဘုရားရှင်ပါခင်ဗျာ။မြမဘုဒ္ဓဘာသာဝင်အမုံမြတ်ထားတဲ့ရင်းကျွတ်လာပြီနိရွှေကုံဇီရီရင်မှာငုံဝူရောင်းတဲ့မွတ်စလင်ဈေးတွေကိုအမျိုးသားရေးလှုပ်ရှားသူတွေနဲ့တန်ခါချုပ်ဈေးမရောမှုအတွက်တားမြစ်မောင်းထုတ်ခဲ့တဲ့ဖြစ်ရကြောင်းလူမှုကွန်ရက်တွေပေါ်မှာဒီကိစ္စအတော်လေးညှဉ်းခုံမှုတွေရှိခဲ့ပါတယ်။ဒါလို့ဖြစ်ရဟာအခုဒီချိန်မှမှစပြီးတော့ဖြစ်ခဲ့တာမဟုတ်ပါဘူး။ဒါလို့မျိုးအချိန်ချင်းဖြစ်နေတဲ့ပြဿနာမျိုးကိုဘာကြောင့်မရှောင်လွှဲနိုင်တာပါလဲ။အစိုးရအာဏာပိုင်တွေဘက်ကအရေးယူကင်တွယ်ဖို့အတွက်လက်ဟာချက်များရှိနေပါသလား။ဒီအကြောင်းကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမျှလူသူတွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိမျှလူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်ဒေါ်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။အခုဆက်ပြီးကိုငင်းချမ်းနဲ့ရှားဖောင်တို့စီစဉ်တင်ဆက်ပေးမယ့်ကဘာတလှထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရအောင်ပါရှင်။
ဒိမတ်နိုင်ငံကလေဂိုထုတ်တဲ့ကုမ္ပဏီဟာသူ့ကုမ္ပဏီအခြေစိုက်တဲ့ဘယ်လ်ဘန်မြို့မှာလေဂိုဒုံးလေးတွေ21မျိုးဆင့်ပြီးစောက်ထားတဲ့ကစားကွင်းအိမ်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ဒိမတ်အိမ်ရှိမင်းသားဖက်ဒရစ်နဲ့မင်းသမီးမယ်ရီတို့လည်းဖွင့်ပွဲအခမ်းအနားကိုသူတို့ရဲ့ကလေး၄ဦးနဲ့အတူတက်ရောက်ခဲ့ပါတယ်။စတူရန်ပေ33,000အကျယ်ရှိတဲ့ဒီအဆောက်အုံကိုဒိမတ်ဘီသူကပညာရှင်ရာအင်ဂါကပုံစံထုတ်ပေးခဲ့တာဖြစ်ပြီးတော့အထက်မှာစားတောက်ဆိုင်3ခုလက်ကိုအယောင်းဆိုင်ခလေးကစားစရာနေရာ၄ခုနဲ့လက်ကိုတမိုင်းကြောင်ပြကန်အပါဝင်အားပေးသူပြိသက်တွေရဲ့လက်ရာတွေကိုလည်းပြသထားမှာဖြစ်ပါတယ်။လက်ကိုကုမ္ပဏီဟာဘာဘီအယုတ်ကလေးတွေထုတ်တဲ့ Metal ကုမ္ပဏီကိုဝယ်ယူဖို့လှုံ့ဆော်နေတာဖြစ်ပြီးကမ္ဘာအကြီးဆုံးအယုတ်ထုတ်တဲ့ကုမ္ပဏီဖြစ်ဖို့ကြိုးစားနေတာပါ။အခုနောက်ပိုင်းမှာ Star Wars, Jedi စစ်ပွဲများရုပ်ရှင်တွေလိုရုပ်ရှင်ကုမ္ပဏီတွေနဲ့ပူးပေါင်းပြီးလက်ကိုကစားစရာအတွဲလိုက်ကလေးတွေဗီဒီယိုဂိမ်းတွေနဲ့ smartphone application လိုဟာမျိုးလေးတွေလည်းထုတ်လုပ်နေတာလည်းဖြစ်ပါတယ်ဒီကုမ္ပဏီကို1932ခုနှစ်မှာ Old Car Christensen ကတည်ထောင်ခဲ့တာဖြစ်ပြီးအခုလက်ရှိမှာတော့သူ့ရဲ့မြေးဖြစ်သူ Yale Car Christensen က1958ခုနှစ်ကထုတ်လုပ်ခဲ့တဲ့ Lego တုံးပုံစံလေးတွေကိုပြန်လည်ထုတ်လုပ်ချင်နေတာလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတော်လကုပ်ပြည်နယ်ကခွေးတကောင်ဟာကမ္ဘာရှာအရှိဆုံးခွေးတကောင်ဖြစ်ဂင်းနစ်ကမ္ဘာစံချိန်မှာတန်ဝင်သွားပါတယ်။အသက်၈နှစ်အရွယ်ရှိပြီဖြစ်တဲ့စိန့်ဘာနာခွေးမျိုးမိုချီမိုရစ်ကဟာ64မျိုးမှာနေထိုင်တာဖြစ်ပြီးသူ့ရဲ့ရှာက 9.31 လက်မှရှိတာဖြစ်ပါတယ်။ဘီဂိနစ်ခွေးအမျိုးအစားဖူးကြီးတင်ထားတဲ့ရှာအရှိ 4.5 ကိုကျော်လွန်ပြီးအခုလိုစံချိန်ချိုးသွားတာဖြစ်ပါတယ်။ဒီခွေးလေးကိုတရိတ်ဆန်စောင့်ရှောက်ရေးဂီဟာကကဲတင်မွေးစားထားတာဖြစ်ပြီးတော့မွေးထားတာ6နှစ်ခွဲရှိနေပြီလို့ပိုင်ရှင်ဖြစ်သူကပြောပါတယ်ရှင
်ဆက်တွယ်ရေးနည်းပညာတွေခင်မီညံဆန်လာတဲ့ယနေ့ခေတ်ကြီးထဲမှာပြင်သစ်နိုင်ငံပါရီမြို့အနောက်ဖက်နားမှာရှိတဲ့စစ်တပ်အခြေစိုက်အခန်းတပ်တစ်ခုမှာစာပို့သမားခုန်ခတ်ကလေးတွေနဲ့ ဂျုံငှက်ကလေးတွေကိုဆက်လက်ထိမ့်သိမ်းမွေးမြူထားပါတယ်။ဒီငှက်ကလေးတွေရဲ့အဖိုးအဖွားတွေကတော့ရှေးခေတ်ကစီရေးလှုပ်ဝှက်ချက်သတင်းစကားတွေကိုတည်ယူပို့ဆောင်ပေးခဲ့ကြတာပါ။ဒီငှက်ကလေးတွေဟာကမ္ဘာမြေကြီးရဲ့တန်လိုက်ဆက်ကွင်းတွေကိုသုံးပြီးသူတို့ရဲ့အိမ်ကိုရောက်အောင်မန်ယာနဲ့ဝေးတဲ့ခြေတဲ့နေရာကနေပြန်လာနိုင်ကြပါတယ်။ဒီခံတက်မှာတော့စာပို့ငှက်ကလေးတွေရဲ့တာဝန်ထမ်းဆောင်ခဲ့ပုံဓာတ်ပုံနဲ့မှတ်တမ်းတွေကိုပြတိုင်းအဖြစ်ထိမ့်သိမ်းပြသထားပါတယ်။ခင်မီဆက်သွယ်ရေးနည်းပညာတွေတုံးလာကြပြီဖြစ်ပေမဲ့လည်းပြင်သစ်စစ်တပ်ကတော့စာပို့ခိုလေးတွေကိုဆက်လက်ထိမ့်သိမ်းထားစေပါ။ဂျိုးငှက်ကလေးတွေကိုတော့ပွဲလန်းသဘင်တွေမှာဆက်လက်အသုံးပြုနေပြီးတော့ခုံငှက်ကလေးတွေကိုတော့ပုဂ္ဂလိကဝါသနာရှင်တွေကလိုင်စင်ယူပြီးမွေးမြူနိုင်ပါတယ်။ Electromagnetic စစ်ပွဲလို့မျက်စစ်တန်လိုက်တွေသုံးပြီးElectronic ကိရိယာတွေကိုဖျက်ဆီးတဲ့စစ်ပွဲဖြစ်လို့ခင်မီဆက်သွယ်ရေးနည်းပညာတွေအလုံးမလုံးတော့ဘူးဆိုရင်တော့ဒီခိုငှက်ကလေးတွေကိုပိုင်ရှင်တွေရှိကနေခဏဟားပြီးဆက်သွယ်ရေးအတွက်ပြန်လည်အသုံးပြုမှာဖြစ်ပါတယ်ခင်ဗျာ
ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့မနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုနားဆင်နိုင်ပါရဲ့ရှင်။ VOA Internet စာမျက်နှာကနေနားဆင်ရတဲ့ website လိပ်စာက burmese.voanews.com ဖြစ်ပါရဲ့ရှင်။အခုတနင်္လာနေ့မနက်ဖြန်ထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်။
တူရကီနိုင်ငံကနေတင်တဲ့ရွှေပြောင်းနေထိုင်ခြင်းမဟုတ်တဲ့ပြည်ဝင်ဗီဇာလျှောက်လော်တွေအားလုံးကိုယာယီရထားလိုက်ပြီလို့အန်ကာရာမှာရှိတဲ့အမေရိကန်တန်ယုံကပြောပါတယ်။ဒါဒီပိုင်းတွင်မှာပဲအမေရိကန်မှာဗီဇာထုတ်ပြတာကိုဆိုင်းငံ့လိုက်ပြီဆိုပြီးတူရကီဘက်ကလည်းလက်တုံပြန်ပါတယ်။ရိုဝင်ညာမွတ်စလင်၅သိန်းကျော်နိုင်ငံတွေကနေထွက်ပြေးသွားရအောင်လုပ်ခဲ့တဲ့အစီအစဉ်ရေးတစ်ခုကြောင့်မြန်မာစစ်ဘက်ခေါင်းဆောင်တွေပေါ်အတိအကျဥတီချက်ထားတဲ့ဒဏ်ခတ်ရယူမှုတွေချမှတ်ဖို့ဥရောပသမဂ္ဂ EU နဲ့အမေရိကန်ပြည်ထောင်စုတို့ကစဉ်းစားနေတဲ့အကြောင်းဒီဆွေးနွေးမှုတွေနဲ့နှီးဆက်တဲ့တာဝန်ရှိသူတွေကပြောတယ်လို့ရိုက်တာသတင်းတပုတ်မှာရေးထားပါတယ်။ဒီချက်တဲကိုတွန့်ပြန်လှုံ့ဆော်ရေးဆွေးနွေးနေကြတာတွေထဲမှာထိတ်တန့်စစ်ဗိုလ်ချုပ်တွေကိုအတိအကျဥတီတဲ့တန်ခတ်ရေးယူမှုတွေချမှတ်ရေးရလဲနီလန်းမျိုးမျိုးထဲမှာတစ်ခုအပါအဝင်ဖြစ်တယ်လို့ဝါရှင်တန်ရန်ကုန်နဲ့ဥရောပမှာတာဝန်ရှိသူတရားစင်ကျော်နဲ့တွေ့ဆုံဆက်သွယ်မေးမြန်းတာကနေသိထားရတဲ့အကြောင်းရိုက်တာသတင်းကဖော်ပြပါတယ်။အခုချိန်ထိတော့ဘာဆုံးဖြတ်ချက်မှချတာမရှိသေးပဲအမေရိကန်နဲ့ EU တို့ကဒီကိစ္စကိုလောလောဆယ်မှာဆိုင်းထားဖို့ဆုံးဖြတ်နိုင်ချေရှိတယ်လို့လည်းသတင်းရင်းမြစ်တွေကပြောပါတယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကိုပြန်လည်ခံရေးကိစ္စဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအဆဒူဇမန်ခန်းဟာဒီလအတွင်းမြန်မာနိုင်ငံကိုသွားရောက်မယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်ရိုဟင်ဂျာတွေအားလုံးကိုမြန်မာနိုင်ငံဘက်အောင်မြင်ပြန်ပို့ခြင်းနဲ့လို့ဝန်ကြီးခန်းကပြောပါတယ်ဒုက္ခလူတွေကိုအမြန်ပြန်ပို့နိုင်ရေးကိစ္စဟာသူခီးစဉ်တွင်အဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်မယ်လို့လည်းဆိုပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအနေနဲ့ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ထိမ်းမြားလက်ထပ်တာမလုပ်ရဘူးလို့ဥပဒေထုတ်ပိတ်ပင်တားမြစ်ထားတဲ့အကြောင်းပါပဲအဲဒီလိုလက်ထပ်ပေါင်းသင်းတာတွေဆက်ရှိနေစေပါခင်ဗျာ
အော်တိုဘာလာ9ရက်နေ့တနင်္လာနေ့မနက်ဖြန် VOA American တန်ရဲ့ထိတ်တန့်ရောက်တဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိင်ကြညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါလေရှင်တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေနားဆင်နိုင်ပါတယ်သရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.